Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA American အသံရဲ့2020ခုနှစ် September 17ရက်တောက်ချာနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:20နာရီအထိ 19.2530 နဲ့ line meter 190တို့ကနေထုတ်လွှင့်ပေးနေပါပဲရှင်။ကျမနင်္ဂလာပါ။ဒီညအတွက်ထိတ်သန့်ရောက်တဲ့တွေကိုတင်ပြတော့မှာပါ။အမေရိကန်သမ္မတဒိုနယ်ထရမ့်ဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအနေနဲ့သိကြီးတာကိုသဘောပေါက်ပေမဲ့အရေးမကြီးသလိုမျိုးအမေရိကန်ပြည်သူတွေကိုသူပြောဆိုခဲ့တဲ့အသံဖိုင်ပေါ်ထွက်လာတာနဲ့ပတ်သက်ပြီးတော့ဖြေရှင်းဖို့ကြိုးစားနေပါတယ်။အမေရိကန်ပြည်သူတွေကိုဘာကြောင့်လိန်ညာခဲ့တယ်လဲဆိုတဲ့သတင်းထောက်တူရဲ့အမေကိုသူမလိန်ခဲ့ပါဘူးဆိုပြီးသမ္မတထရမ့်ကအင်ပီရိုသတင်းစာရှင်းလင်းပွဲမှာခက်ပြက်ပြက်ပြန်ပြေးခဲ့တာပါ။ဆိုင်ဆာဘော့ဒ်ဝုဒ်ဝတ်ကသမ္မတထရမ့်ကိုဒီနေ့အစောပိုင်းမေးမြန်းထားတဲ့အသံဖိုင်ထဲမှာတော့ COVID-19 ကရောဂါနဲ့ပတ်သက်ပြီးပြည်သူပြည်သားတွေသိပ်ပြီးတော့စိတ်မပူအောင်ရှော့ပေါ့ပြောဆိုခဲ့တာလို့သမ္မတထရမ့်ကပြောဆိုထားတာပါ။အိမ်ယူရောသတင်းစာရှင်းလင်းပွဲမှာမေးမြန်းခဲ့တဲ့ ABC သတင်းထောက်ရဲ့မိခွန်ဟာရိုင်းပြတဲ့မိခွန်ဖြစ်တယ်လို့လည်းသမ္မတကပြောဆိုခဲ့တာပါ။ဆိုင်ဆာဝုဒ်ဝတ်ရဲ့နောက်ဆုံးထုတ်ဆောင်အတွက်လူတွေ့မေးမြန်းခန်း18ကြိမ်ပြုလုပ်ခဲ့တာဖြစ်ပြီးအဲ့ဒီထက်ကသူပြောခဲ့ဆိုခဲ့တာတွေနဲ့ပတ်သက်လို့လည်းသမ္မတထရမ့်ကဖြေရှင်းဖို့ကြိုးစားနေပါတယ်။ကိုရိုနာဗိုင်းရပ်စ်ပေါ်နဲ့ပတ်သက်လို့သူ့အမြင်ကိုသိထားတဲ့ဆိုင်ဆရာဝုဒ်ဝတ်အနေနဲ့အများပြည်သူသိအောင်ချက်ချင်းမပြောဘဲဘာကြောင့်လနဲ့ချီဆောင်ရွက်တယ်လဲဆိုပြီးသမ္မတထရမ့်ကမေးခွန်းထုတ်ခဲ့တာပါ။ဒီမိုကရက်တွေနဲ့ဂျမရီတာဝန်ရှိသူတွေကတော့သမ္မတကကိုရိုနာဗိုင်းရပ်စ်ပိုးရဲ့ပြင်းထန်ဆိုးဝါးမှုကိုစောစောစစီတတိပေးခဲ့မယ်ဆိုရင်ဒီရောဂါနဲ့သေဆုံးသူဒီလောက်ရှိမှာမဟုတ်ဘူးလို့ထောက်ပြကြပါတယ်။ကွန်ပျူတာတွေကိုအွန်လိုင်းကနေဖောက်ထွင်းခိုးဝင်ကြတဲ့အစိုးရကကြောထောက်နောက်ခံပေးထားတဲ့ဟက်ကာတွေကအမေရိကန်နိုင်ငံရဲ့မဲဆွယ်စီယုံပွဲတွေစီယုံရဲ့အဖွဲ့နဲ့ဆက်ဆက်နေတဲ့အုပ်စုတွေကိုပြစ်မှတ်ထားတက်ခိုက်တာတွေတိုးလုပ်လာတယ်လို့ Microsoft ကုမ္ပဏီကပြောပါတယ်။2016ခုနှစ်ကဒီမိုကရက်ပါတီမဲဆွယ်စီယုံရဲ့အဖွဲ့ရဲ့ကွန်ပျူတာတွေကိုအွန်လိုင်းကနေခိုးဝင်ခဲ့တဲ့ရုရှားစစ်ထောက်လိုင်းရဲ့အဖွဲ့ကပဲနိုင်ငံရေးပါတီနဲ့အကြံပေးအဖွဲ့အပါအဝင်အဖွဲ့အစည်းပေါင်း200ကျော်ရဲ့ကွန်ပျူတာတွေကိုအွန်လိုင်းကနေဖောက်ထွင်းခိုးဝင်ဖို့ကြိုးစားခဲ့တယ်လို့လည်း Microsoft ကပြောပါတယ်။အဲ့ဒီလိုခိုးဝင်ဖို့ကြိုးပမ်းခဲ့တဲ့ hacker အများစုကရုရှားတရုတ်နဲ့အီရန်နိုင်ငံကဖြစ်ပြီး Microsoft software တွေက hunter ဖော်ထုတ်နိုင်ခဲ့တယ်လို့လဲကုမ္ပဏီတူဥက္ကဋ္ဌ Tom Burt ကသူ့ရဲ့ blog internet စာမျက်နှာမှာကြာတာပြေးနေကရေးသားထားတာပါ hacker တွေအအောင်မြင်မြင်ဖောက်ထွင်းခိုးဝင်ခံရသူဘယ်သူဖြစ်နိုင်တယ်လဲတမမဟုတ်ဘယ်လိုတက်ရောက်မှုမျိုးရှိမလဲဆိုတာကိုတော့မပြောပါဘူးဒီလိုရဟာအမေရိကန်နိုင်ငံရေးမှာဝင်ရောက်ဆွဲဖက်ဖို့ရှစ်တိုးဆောင်ရွက်ကြတဲ့ကြိုးပမ်းမှုဖြစ်တယ်လို့လဲ Microsoft ကပြောပါတယ်ကိုယ်စရေလောင်းနဲ့သူ့ရဲ့မဲဆွယ်စီဝင်ဝန်ထမ်းတွေကိုအရင်တုန်းကတက်ခတ်ခဲ့တယ်လို့ပဲဒီတစ်ချိန်မှာအလားတူကြိုးပမ်းနေတာကိုတွေ့ရတယ်လို့လည်း Microsoft ကပြောပါတယ်။ American ပြည်ထောင်စုမှာ 9/11 အကြမ်းဖက်ဝရဆွဲတက်ခတ်ခံရမှုနှစ်ပတ်လည်နေ့ဖြစ်တဲ့ဒီကနေ့မှာ Washington DC မြို့တော်အနီးက Virginia ပြည်နယ် Arlington မှာနှစ်ပတ်လည်အောက်မေ့ပွဲအခမ်းအနားကို online ကနေပဲကျင်းပဖို့အစီအစဉ်ထားပါတယ်။လွန်ခဲ့တဲ့16နှစ်ကပြန်ပေးဆွဲခံခဲ့ရတဲ့အမေရိကန်လေကြောင်းလိုင်းအမတ် 89 လေယာဉ်ဟာပင်တဂွန်စစ်ဌာနချုပ်အဆောက်အဦအနောက်ဘက်ခြမ်းမှာပြက်ကျခဲ့တာကြောင့်လူပေါင်း184ဦးသေဆုံးခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်အွန်လိုင်းကနေဒီကနေ့ကျင်းပမဲ့အောက်မွေပဲအခမ်းအနားကိုခရိုင်အစိုးရအင်တာနက်ဆာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ပြသမှလည်းဖြစ်ပါတယ်။မနေ့9နိုင်ခွဲမှာစတင်မဲ့အခမ်းအနားကိုခရိုင်ကွန်ပျူတာဖွဲ့ကအလံကန်ချီတက်တရုတ်ပြပြီးပန်းခွေချတာလေရင်ဝင်တိုက်ခဲ့တဲ့မနက် 9:38 မိနစ်မှာခဏတာမြိတ်တက်တာမျိုးတွေလည်းပါဝင်မှာပါ။နယူးယောက်မြို့ကမိုးမျောညင်းအောင်တက်ခဲခံရတဲ့နေရာမှာလဲအောက်မုတ်ပဲအခမ်းအနားကိုကြိုတင်ရိုက်ကူးထားတဲ့ဗီဒီယိုတွေကို 9/11 ပြတိုက်အင်တာနက်စာမျက်နှာမှာဒီကနေ့မနက်ထုတ်လွှင့်ပြသရင်းကျင်းပမှာဖြစ်ပါတယ်။ 9/11 မှာတိတ်ဆုံးခဲ့သူတို့ရဲ့မိသားစုဝင်တွေကိုတော့အထိတ်မှနေရာမှာမနက်ပိုင်းလာရောက်ဖို့ခွင့်ပြုထားတာဖြစ်ပြီးနေ့လယ်ပိုင်းကျရင်တော့အများပြည်သူတွေအတွက်အဖွဲ့မေးမှာဖြစ်ပါတယ်။2000ခုနှစ်စက်တင်ဘာလ17ရက်နေ့မှာနယူးယောက်ဗာဂျီးနီးယားနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာအယ်ကိုင်ဒါအဖွဲ့ဝင်19ဦးကလေယာဉ်တွေပြန်ပြီးဆွဲပြီးတက်ခတ်ခဲ့တာကြောင့်လူပေါင်း3000နီးပါးတေဆုံးခဲ့တာဖြစ်ပါတယ်။အခြေအနေတွေတင်းမာနေတဲ့အိန္ဒိယတရုတ်နိုင်ငံနဲ့ဆက်မနှစ်ဖက်တပ်ဖွဲ့တွေထိတိုက်မတွေ့အောင်ရှောင်ဖို့နိုင်ငံနိုင်ငံခြားရေးဝန်ကြီးတွေသဘောတူခဲ့ကြပါတယ်။ဆယ်စုနှစ်တည်းအတွင်းပထမဆုံးအကြိမ်အဖြစ်လက်ကတ်စဒေတာနေဆက်မအိန္ဒိယနဲ့တရုတ်တပ်ဖွဲ့တွေဂျွန်လကအပြန်အလှန်ပစ်ခတ်ခဲ့ကြတာကြောင့်ပေါ်ပေါက်လာတဲ့တင်မာမှုတွေဖြေလျှော့သွားအောင်အရိကတပ်ဖွဲ့တွေတစ်တော်တဲ့အကွာအဝေးကိုရွှေ့ဖို့အိန္ဒိယနိုင်ငံခြားရေးဝန်ကြီး X Jay Shaka နဲ့တရုတ်နိုင်ငံခြားရေးဝန်ကြီး Wang Yi တို့ရုရှားနိုင်ငံမော်စကိုမြို့တော်မှာတွေ့ဆုံသဘောတူခဲ့တာဖြစ်ပါတယ်။နေဆက်ကအခြေအနေတွေဟာဘယ်သူအထက်မှအကျိုးရှိတဲ့ကိစ္စမဟုတ်ကြောင်းနိုင်ငံခြားရေးဝန်ကြီးတွေတောက်ကြားနေကပူရဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။နေဆက်မှာတက်ဆွဲထားတဲ့တပ်ဖွဲ့တွေတစ်ဖက်နိုင်ငံပိုင်းနှံ့မြေတွေဝင်ပြီးတော့တတိပေးတဲ့အနေနဲ့တနပ်ပြစ်ပေါက်ခဲ့တယ်လို့အရှာအင်အားကြီးနှစ်နိုင်ငံစလုံးကဖြီးခဲ့တဲ့တပတ်ကစလို့အပြန်အလှန်ဆွဆွဲပြောဆိုနေတာပါ။နေပေါင်း45နဲ့အကြာမှာပထမဆုံးပေါ်ပေါက်လာတဲ့ဒီဖြစ်ရကြောင်းစီးရီးပဋိပက္ခကြီးတွေပေါ်ပေါက်လာနိုင်တဲ့အနေအထားကိုရောက်လာတာလည်းဖြစ်ပါတယ်။န နယ်မြေပိုင်ဆိုင်မှုအငြင်းပွားနေတဲ့အိန္ဒိယတရုတ်နယ်စပ်ဒေသမှာမေးလာကြတဲ့ကတက်ဆွဲထားတဲ့တောင်းနဲ့ချီတဲ့နှစ်ဖက်တပ်ဖွဲ့တွေကိုဘယ်တော့ပြန်ဆုံမလဲဆိုတာကိုတော့ကြေညာချက်တွေမှာဖော်ပြမထားပါဘူး။
တန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်တင်နေပါတယ်ရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာတော့ကြနေညာပိုင်း VO ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်။ကမ္ဘာတစ်လောကိုဗစ်ကူးစက်မှုတွေဆက်တိုးနေစေဖြစ်ပြီးအမေရိကန်ပြည်ထောင်စုမှာတော့ရောဂါကူးစက်သူစုစုပေါင်း 6.4 သန်းကျော်နဲ့ကမ္ဘာပေါ်မှာအများဆုံးဖြစ်ပါတယ်။အမေရိကန်မှာအထူးသဖြင့်လူငယ်တွေကြားကူးစက်မှုပိုတိုးနေတယ်လို့ Harvard တက္ကသိုလ်သုတေသနဌာနကထုတ်ပြန်တဲ့ဂျာမားဆေးကြောင်နဲ့ online စာမျက်နှာမှာဖော်ပြပါတယ်။အသက် 18 နှစ်နဲ့ 34 နှစ်ကြားလူငယ် 3200 ကျော်ကိုစမ်းသပ်စစ်တမ်းကောက်ခဲ့တာပါ။သူတို့က 2.9 ရာခိုင်နှုန်းဟာကိုဗစ်ကြောင့်သေဆုံးခဲ့ရပြီး 21 ရာခိုင်နှုန်းကတော့အထူးကြမ်းမတ်ကုသဖို့လိုအပ်တယ်လို့ 10 ရာခိုင်နှုန်းကတော့လေရှူဆက်နဲ့အသက်ရှူဖို့လိုအပ်နေတယ်လို့ဖော်ပြပါတယ်။အမေရိကန်ရဲ့နောက်မှာလိုက်တဲ့အိန္ဒိယနိုင်ငံကဒုတိယကူးစက်မှုအများဆုံးဖြစ်ပြီးအခုချိန်ထိကိုဗစ်ကူးစက်သူပေါင်း 1.6 သန်းနီးပါးနဲ့သေဆုံးသူစုစုပေါင်း 9,600 ကျော်ရှိပါတယ်။တတိယကတော့ဘရာဇီးနဲ့စတုတ်ထလိုက်တာကရုရှားဖြစ်ပါတယ်။ဒီနေ့ငံမှာတော့ COVID-19 ရှိမှရှိမိနစ်ပိုင်းအတွင်းအဖြေသိနိုင်မဲ့စမ်းသပ်နည်းနဲ့နေ့စဉ်လူ9သိန်းကိုစီးစစ်ပေးသွားမဲ့အစီအစဉ်တစ်ရပ်ကိုရှေ့သတင်းပတ်တဲ့စတင်မယ်လို့ဝန်ကြီးချုပ် Boris Johnson ကပြောပါတယ်။ဒီလိုလူအများအများကိုတနေ့တည်းစစ်ဆေးသွားမယ်ဆိုပေမဲ့လူတူးနဲ့တူကြ6ပေခွာနေရမှာဒီချိန်မှာလူဦးရေ30လောက်သာလက်ခံစစ်ဆေးဖို့ကန့်သတ်ထားပါတယ်။ပြီးခဲ့တဲ့သတင်းပတ်ဒီတန်းဒီနေ့ငံမှာနေ့စဉ်ဆိုသလို COVID ကူးစက်မှုအသစ်3,000ဝန်းကျင်တိုးခဲ့တာကြောင့်အခုလိုလူအများအပြားကိုစစ်ဆေးဖို့ဖြစ်လာတာပါ။အားလုံးမျှော်လင့်နေတဲ့ COVID-19 ကာကွယ်ဆေးနဲ့ပတ်သက်လို့ဂျားပြတ်ယာယီရလဒ်ကိုဒီနှစ်ကုန်မှာမြင်တွေ့ရဖွယ်ရှိတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်ကဂျာတာပရင်းနေကပြောပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့ WHO သတင်းစာရှင်းလင်းပွဲအတွင်း WHO ရဲ့သိပ္ပံပညာရှင်အကြီးအကဲဆိုမီယာဆာမီနာတန်ကCOVID-19 ကာကွယ်ဆေးစမ်းသပ်နေတဲ့နောက်ဆုံးအခြေအနေကိုရှင်းပြသွားတာပါ
It is possible that we may start getting some results at least interim results by the end of the year
ဒီနှစ်ကုန်မှန်ကြရင်အနည်းဆုံးတော့ဂျားပြတ်ယာယီရလဒ်တချို့စာပြီးမြင်တွေ့လာရဖွယ်ရှိပါတယ်ကျွန်တော်တို့အခုပြောနိုင်တာကပထမအဆင့်နဲ့ဒုတိယအဆင့်ကိုစမ်းသပ်လေ့လာချက်ကရတဲ့အချက်လက်တွေကအတော်ကိုခိုင်မာပါတယ် COVID-19 ကာကွယ်ဆေးထုတ်ဖို့ကြိုးစားနေသူအများစုဟာဒုတိယအဆင့်ကိုပြီးမြောက်ကုန်ပါပြီကနာဂိုပရိဇီဝပစ္စည်းတွေကိုအာနိသင်ပြက်ပြဲစေမဲ့ကိုရင်းတုတ်ပြန်မှုအစွမ်းရှိတဲ့ဆေးအဆင့်ကိုသူတို့အလုံးစမ်းသပ်နိုင်ခဲ့တယ်ဆိုတာပြသနေကြပါတယ်လို့ဆာမီနာတန်ကပြောသွားတာပါဗြိတိန်နဲ့ဆွီဒင်ဖက်ဆက်ပိုင်တဲ့ AstraZeneca ဆေးကုမ္ပဏီကတော့ COVID-19 ကာကွယ်ဆေးအတွက်လူနဲ့စမ်းသပ်မဲ့တတိယအဆင့်ကိုရန်နာထားတယ်လို့အင်္ဂါနေ့အစောပိုင်းမှာကြေညာပါတယ်စမ်းသပ်ဆေးထိုးခံရသူတဦးစီမှာစိုးရိမ်ဝယ်တုတ်ပြန်မှုတွေပြတာကြောင့်အခုလိုရပ်ဆိုင်းလိုက်တာဖြစ်ပါတယ်AstraZeneca ဆေးကုမ္ပဏီရဲ့ဒီဆုံးဖြတ်ချက်ထွက်ပေါ်ပြီးနောက်စမ်းသပ်မှုတိုင်းမှာအသက်အန္တရာယ်လုံခြုံရေးကပထမဦးစားပေးဖြစ်တယ်လို့ဆာမီနာတန်ကကိုဗစ်ကာကွယ်ဆေးထုတ်သူတိုင်းကိုထပ်လောင်းသတိပေးပါတယ်။ကိုဗစ်ကာကွယ်ဆေးထုတ်တာမှာညံဆန်ပြီးဖြောင်ပြူးတဲ့ခီးလမ်းမဟုတ်တယ်လို့ထွက်ပေါ်နေတဲ့သတင်းတွေကြောင့်လည်းစိတ်ဓာတ်ကျစရာမလိုဘူးလို့သူကပြောဆိုပါတယ်ခင်ဗျာ။မြန်မာနိုင်ငံတွင်းကိုဗစ်ကူးစက်မှုပိုများလာနေတဲ့ရန်ကုန်တိုင်းအတွင်းမှာမြို့နယ်ပေါင်း29မြို့ကိုဒဇယ်တစ်ပိုင်းအသွာလာကန့်သတ်ထားပါတယ်။အချို့မြို့နယ်တွေမှာရက်ွက်တစ်ခုနဲ့တစ်ခုကြားအကာရန်တားဆီးတွေလှုပ်လာတာကြောင့်အလို့ကန်သွားလာရေးခက်ခဲလာသလိုနေ့စဉ်စားဝတ်နေရေးအတွက်ပါစိုးရိမ်မှုတွေရန်ကုန်မြို့ကန်တွေကြားတိုးလာနေပါတယ်။အခုရက်ပိုင်းအတွင်းမြန်မာနိုင်ငံကကိုဗစ်အတည်ပြုလူနာသစ်တွေကိုရန်ကုန်တိုင်းနဲ့ရခိုင်ပြည်နယ်မှာအတွေ့များနေတာဖြစ်ပါတယ်။အာရှတွေကကူးစက်မှုအပြင်းထန်ဆုံးအိန္ဒိယနိုင်ငံမှာတော့ပြီးခဲ့တဲ့24နှစ်ရည်အတွင်းကိုဗစ်ပိုးကူးစက်တဲ့အတည်ပြုလူနာ3,000နီးပါးရှိပြီးသေဆုံးသူ1,200ကျော်တိုးလာတယ်လို့အာဏာပိုင်တွေကပြောပါတယ်။အခုချိန်ဒီဆိုရင်တော့အိန္ဒိယနိုင်ငံမှာကိုဗစ်ကူးစက်ထားသူစုစုပေါင်း 4.56 သန်းကျော်ရှိပြီးသေဆုံးသူစုစုပေါင်း 9,600 ကျော်ရှိပါတယ်။ဒီလိုအခြေအနေတွေရောက်ဆရာဝန်ရဲ့ညွှန်ကြားချက်ဆေးစာမှာပါပဲလူတွေကိုကိုဗစ်ရှိမရှိစစ်ဆေးဖို့ပြည်နယ်တချို့ကိုတိုက်တွန်းထားပါတယ်။ကိုဗစ်ရှိမရှိဆိုတာဈေးပေါ်ပြီးမြန်ဆန်တဲ့ဆေးစစ်မှုတွေကြောင့်ရလာတဲ့အဖြေတွေပေါ်စိတ်မချရပဲဖြစ်နေပါတယ်။တချို့လူတွေဟာအပြားရှိတာချောင်းဆုပ်အသက်ရှူမှုက စရီကိုဗစ်လက္ခဏာတွေရှိနေပေမဲ့ဆေးစစ်ကြည့်ရမှာတော့ negative အဖြစ်ထွက်နေတဲ့အတွက်အဲ့ဒီလူတွေကိုပြန်စစ်နေရတယ်လို့ဆိုပါတယ်ခင်ဗျာကိုဗစ်ကာယောဂအခြေအနေကြောင့်ထိခိုက်နစ်နာနေသူတွေကိုကူညီထောက်ပံ့ရေးဆိုင်ရာရန်ကုန်ငွေလျှော့ချရေးဆွဲထားတဲ့ဥပဒေမူကြမ်းတရက်ကိုစာသာပရိနိကအထက်လွှတ်တော်မှမဲခွဲဆုံးဖြတ်ခဲ့ရမှာကန့်ကွက်မဲ52မဲထောက်ခံမဲ48မဲနဲ့အဆိုရှုံးနေသွားပါတယ်အထက်လွှတ်တော်ဟာ Republican တွေထိန်းချုပ်ထားတဲ့လွှတ်တော်ဖြစ်ပါတယ်ရန်ကုန်ငွေဒေါ်လာဘီလီယံ500တန်ဖိုးရှိတဲ့ဒီထောက်ပံ့ရေးအစီအစဉ်နဲ့ပတ်သက်လို့ Republican တွေနဲ့ Democrat တွေကြားကာလအတန်ကြာညှိနှိုင်းခဲ့ကြပေမဲ့အောင်မြင်မှုမရခဲ့ပါဘူးဒီမိုကရက်တွေကြီးစိုးထားတဲ့အောက်လွှတ်တော်မှာတော့ဒီထောက်ပံ့ရေးအစီအစဉ်ဆုံးဖြတ်ချက်ကြာသွားပြီးရင်အမေရိကန်ရွေးကောက်ပွဲကျင်းပမဲ့နိုဝင်ဘာ3ရက်နေ့မတိုင်ခင်ဒီထောက်ပံ့ရေးအစီအစဉ်ကြီးညာနိုင်မဲ့အလားအလာကိုမျှော်လင့်လို့မရနိုင်တော့ပဲဖြစ်သွားပါတယ်။နှွေဦးရသည့်အစမှာအမေရိကန်ဒေါ်လာ3ထရီလီယံတန်ဖိုးရှိတဲ့ထောက်ပံ့ရေးဥပဒေတရအတည်ပြုပြီးကလေးကသမ္မတထရန့်အစိုးရနဲ့ဒီမိုကရက်တွေကြားနောက်ထပ်သဘောတူညီချက်မရရှိခဲ့ကြပါဘူးခင်ဗျာ။တောင်ကြနေညာပိုင်း view ရဲ့သတင်းဒီကိုနန်းလောင်တဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်အခုချိန်အားစပြီးသတင်းပေးပို့ချက်တွေနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ကြရမှာပါခင်ဗျာ
ကျမဆုမမရှင်ရန်ကုန်တိုင်းတွင်းမှာ COVID-19 ကူးစက်မှုနှုန်းမြင့်တက်လာတာနဲ့အမျှယောဂဗိုလ်ကူးစက်ပြန့်နှံ့မှုကာကွယ်ဖို့ဆိုပြီးရက်ွက်တွေတဲကလမ်းတွေမှာကိုယ့်အစီအစဉ်နဲ့ကိုယ်အသွားအလာကန့်သတ်ပိတ်ဆို့ကာယံနာတွေလုပ်နေတာကြောင့်ကြုံရတဲ့အခက်အခဲနဲ့အမြင်သဘောထားတွေတင်ပြပေးကြပါမယ်။ရန်ကုန်တိုင်းတွင်းမြို့နယ်တော်တော်များများမှာပြည်တွင်းပြည်ပခီးသွွားရာဇဝင်မရှိယောဂါပိုးကူးစက်သူနဲ့ထိတွေ့မှုမရှိဘဲကိုရိုနာဗိုင်းရပ်စ်ကူးစက်သူတွေများပြားလာတဲ့အတွက်စက်တင်ဘာလ1ရက်နေ့ကစပြီးပထမတစ်ကြိမ်မြို့နယ်9မြို့နယ်စက်တင်ဘာလ9ရက်နေ့မှာနောက်ထပ်21မြို့နယ် stay home အမိန့်ထုတ်ပြီးပြည်သူတွေနေအိမ်ထဲမှာပဲနေဖို့ညွှန်ကြားချက်ထုတ်ထားတဲ့တစ်ချိန်တည်းမှာပဲဒီအပိုင်းတွေထဲမှာယောဂါပိုးကူးစက်သူကနေ့စဉ်ရာခိုင်နှုန်းအထိတိုးလာတဲ့အတွက်ရက်ကွက်မြို့နယ်လမ်းဝင်ထွက်တွေကိုကိုယ့်စီစဉ်နေတဲ့ကိုပိတ်ဆို့တားဆီးကန့်သတ်မှုတွေလှုပ်လာကြလို့လူလူကြားစိုးရိမ်မှုတွေပိုတိုးလာနေပါတယ်အခုလိုကိုယ့်စီစဉ်နေတဲ့ကိုလမ်းတွေပိတ်ဆို့အသွားအလာကန့်သတ်မှုတွေနဲ့ဂလော့ဒေါင်းချနေတာတွေကလူလူတွေစိုးရိမ်မှုနဲ့သွားလာရေးအခက်အခဲပိုဖြစ်လာနိုင်တယ်လို့ဒီလောက်ရက်တွေဟာဥပဒေနဲ့မညီဘူးလို့ရန်ကုန်မြို့ကဥပဒေပညာရှင်တူဦးဖြစ်တဲ့ရှင့်နေဦးစိုးမိုးမြင့်ကပြောပါတယ
်ကျွန်တော်တို့စဉ်းစားမှာစေဟုံးအစီစဉ်ကိုတည်တည်ချာချာလေးအောင်မြင်အောင်ကျွန်တော်တို့လုပ်ဖို့ကအဓိကလိုအပ်တာလို့ကျွန်တော်မြင်တယ်အဲ့တော့လော့ဒေါင်းပုံစံမျိုးဒီလိုမျိုးကြီးပိတ်ထားတာပြုထားတာကြီးကြတော့နည်းနည်းလေးများသွားပြီလေအမှန်တော့ပုံစံလွဲနေတာဗျရက်ကွက်ရက်ကြီးတွေနဲ့လည်းဆိုင်တာပေါ့သူတို့နားလေယူဆတဲ့ပုံစံမျိုးနဲ့အခုကအားလုံးကတော့ကောင်းဖို့တော့စေတနာနဲ့တော့လုပ်နေကြတာပဲလေဒါပေမဲ့နည်းနည်းမှားရွံ့တဲ့ဟာလေးတွေပေါ့ဒါကကျွန်တော်တို့မတရားတားဆီးတာဖြစ်နေပြီပြီးတော့ကားတွေလေသွားလို့မရတဲ့အခါကျတော့အရေးကြီးရဲ့ကျမ ਈ ဆိုင်ရာကိစ္စတွေမှာဒါပြဿနာတွေပေါ်လာနေတယ်အများကြီးပဲပြီးတော့လေဒီကိစ္စတွေလောက်တာကလည်း volunteer တွေလုပ်ပေးနေတာလေ authority ရှိတဲ့လူကလောက်တာမဟုတ်တဲ့အခါကျတော့ပြဿနာတွေအများကြီးတက်လာနိုင်ကြရရှိရလေ
အခုဆိုရင်ရန်ကုန်တိုင်းတွင်တမျိုးနယ်နဲ့တမျိုးနယ်ကြားရက်ွက်တစ်ခုနဲ့တစ်ခုကြားလမ်းဝင်ထွက်တွေကိုအကာအရံနေနဲ့ပိတ်ဆို့ကာရံနေတာဟာဘယ်ဖွဲ့စည်းရဲ့ညွှန်ကြားချက်မှအတိအကျမသိတဲ့အနေအထားဖြစ်နေလို့တပ်ဆိုင်ရာအုပ်ချုပ်ရေးအာဏာပိုင်အစဉ်အဆက်ညွှန်ကြားချက်မူဝါဒခိုင်မာအောင်ဆောင်ရွက်တင်ပါတယ်လို့ရန်ကုန်မြို့ကသတင်းစာဆရာဦးစည်ရသူကသုံးသပ်ပါတယ်
ဟုတ်တော့ဘယ်သူကဘယ်လိုပိတ်နေမှန်းမသိဘူးအဲ့ကားတွေဘာတွေဝင်လို့မရဘူးတက္ကစီဝင်လို့မရဘူးအဲ့ခါကျတော့ဟိုလူကြီးပိုင်းနေပေါ့ဗျာ80ကျော်80အချင်းထွက်ချင်တယ်ဆိုတော့အရင်ဆုံးတော့ကိုယ်ဝင်နေရနေရက်ကွက်ထဲကနေအပြင်အရင်ထွက်ဆိုတဲ့ခါကျတော့တော်တော်ဟိုဒုက္ခရောက်တယ်ပေါ့နော်တချို့ဟာတွေကတော့လည်းမလိုအပ်နဲ့လောက်တာလို့လည်းမြင်တဲ့လူတွေလည်းအများကြီးပဲပေါ့နော်တရက်ကွက်နဲ့တရက်တလန်းနဲ့တလန်းသွားဖို့တော့မှအခုကခက်နေတာဟုတ်သွားလို့လာလို့မှမလွယ်ဘူးပေါ့လေ freedom of movement ခေါ်တာပေါ့နော်ဆိုတဲ့အခါကျတော့ဒီလောက်ကြီးရောလဲစိုးရတော့လည်းမဟုတ်ပဲနဲ့ဒီလိုမျိုးဖြစ်တာကြတော့လဲအခုချိန်ကစီလုံးညီညွတ်အောင်မဲ့ချိန်မှာစိတ်ဝမ်းကွဲကြောင်းဖြစ်တဲ့အဲ့ဒီကနေပြီးတော့မှမလိုအပ်ဘဲနဲ့ဒေါသတွေကျွန်တော်တို့ကြီးလာနိုင်တယ်ပေါ့နော်ပထမလိုင်းဖြစ်တော့အဲ့ဒီအတွေ့အကြုံသင်ငန်းစာယူပြီးတော့ပြည်အောင်စုနဲ့ပြည်နယ်တိုင်းဒေသကြီးတွေဆွေးနွေးတိုင်ပင်ပြီးလုပ်ခဲ့ကြတယ်တိုင်းဒေသကြီးတွေမှာဆိုတဲ့မြို့နယ်တွေကိုဒါတညီတညွတ်တဲ့မူဝါဒပြန်အောင်ဘယ်လိုလုပ်ခဲ့လဲအဲ့ဒါမျိုးတွေပြန်လေ့လာလိုက်ရင်ကိုမအများကြီးတိုးတက်သွားနိုင်တယ်ပေါ့နော်အဲ့လိုမြင်ပါတယ်ဟုတ်
ရက်ွက်တီလမ်းနေတဲ့မှာပိတ်ဆို့ကာယံထားတဲ့လော့ဒေါင်းအစီအစဉ်တွေဟာပြည်သူလူထုသွားလာရေးအတော်လေးအဆင်မပြေဖြစ်နေကြရတယ်လို့ရန်ကုန်မြို့ကအင်ရှင်မတူကသူတွေ့ကြုံရတဲ့အခက်အခဲပြောပြပါတယ်
။အဲ့ဒီဟိုလော့ဒေါင်းတွေကလေတိုင်းဒေသကြီးညွှန်ကြားထားတာလားမညွှန်ကြားထားဘူးလားဆိုရင်ထုတ်ပြန်ကြလည်းမရှိဘူးမှာရယ်။မ မရှိဘဲနဲ့ကိုယ့်အနာနဲ့ကိုလုံးနေကြပါတော့အရင်နောက်ကလည်းလော့ကဒေါင်းလုပ်တယ်ဆိုပြီးတော့ရက်ွက်ထဲမှာအဲ့ရက်ွက်လူကြီးတွေအားနေရတယ်အကုန်လုံးကအဲ့မှာထိုင်ပြီးစကားတွေထိုင်ပြောနေရပေါ့နော်ကျန်တဲ့လမ်းသွန်းတနပြည်သူကြတဲ့ခါကျတော့လော့ကဒေါင်းလုပ်တယ်ဆိုပြီးဝင်ဝင်ပြူတကယ်တမ်းဟိုယောဂကာကွယ်ဖို့အကျိုးမတကယ်ရှိရလားဆိုတာပြန်စဉ်းစားတင်နေပေါ့နော်တစ်ချက်ပေါ့နော်အဲ့တော့တွားရလာတာအဆင်မပြေဘူးအဓိကကအရေးကြီးတာကလူတယောက်ချင်းစီကလုံးရမယ် measures ပေါ့နော်အဲ့ဒါကကိုကိုကိုဟို distancing ထားတာမျိုးလို mask သက်တာမျိုးလို့ပြီးတော့မကြာခဏလက်စည်းရေပေါ့နော်ဒီဟာတွေကတေချာတဲ့အချက်တွေလုံးရမယ်အစားအိုမဟုတ်တာတွေချက်လုံးနေလို့ရှိရင်ကျန်တဲ့လူတွေလောက်ကင်ခက်ခဲဖြစ်တာပဲအဖတ်တင်မယ်ပေါ့နော်အခုကတိုင်းနေတာရအမိန်တစ်မျိုးထုတ်တယ်ပြီးတော့ပြည်ထောင်စုကကျန်းမာရေးဝန်ကြီးဌာနကတစ်မျိုးပြောတယ်ပေါ့နော်ဒီအုပ်ချုပ်ရေးညံ့နေရမှာ coordination မရှိဘူးဆိုတဲ့ဟာကိုအရင်ကထင်ဟပ်စေတယ်ဒီ policy တွေကကြောင်နဲ့ကြောင်နဲ့ပေးချာညှိနှိုင်းထားတဲ့ policy တွေရောဟုတ်ရဲ့လားဆိုတာမိကုန်းထုတ်เสียဖြစ်လာတယ်အဲ့တော့ဒီ new normal မှာဒီလူတယောက်ချင်းစီကနေတက်အောင်လုပ်ပေးရမယ့်အစားကိုစိတ်ထဲပေါ်လာတာတွေကိုထင်ရတယ်ကိုရှောက်ရှောက်လုပ်နေတာအဖြေမဟုတ်ဘူးပေါ့နော
်လက်ရှိ covid-19 ကူးစက်မှုနှုံနေစဉ်ရက်ဆက်ဆိုသလိုအရှိန်မြင့်လာနေတဲ့မြန်မာနိုင်ငံမှာပြည်ထောင်စုအစ်စ်အစိုးရပြည်နယ်နဲ့တိုင်းဒေသကြီးအစဉ်အဆက်ကနေမြို့နယ်ရက်ကွက်အုပ်ချုပ်ရေးမှုအစ်စ်နေအထိရက်ကွက်လူထုအများပြည်သူလိုက်နာရမယ်ဒေသနာအမိန့်တွေညွှန်ကြားချက်တွေကိုတပြေးညီမူဝါဒတွေနဲ့ပွင့်လင်းမြင်သာစွာထုတ်ပြန်ကြေညာပေးသင့်ပါတယ်လို့ပြည်သူတွေကအကြံပေးပါတယ်ရှင်ကျွန်မစုမမ
မြန်မာနိုင်ငံနဲ့ Fever Clinton တွေမှာပါကိုဗစ်ရောဂါစစ်ဆေးရေးဓာတ်ခွဲနမူနာယူဖို့စဉ်းစားနေရရှိပေမဲ့တကယ်တမ်းလုံဆောင်နိုင်ပါမလားဆိုတဲ့အခြေအနေနဲ့ပတ်သက်လို့ပြောပြပေးချင်ပါတယ်ကျွန်မမေခါပါပြည်တွင်းပိုးတွေ့လူနာတွေတိုးလာနေခြင်းထိရောက်တဲ့ကာကွယ်တားဆီးမှုတွေလုပ်နိုင်ဖို့အတွက်ကိုဗစ်ရောဂါပိုးကူးစက်ခံထားရသူတွေကိုပိုပြီးစစ်ဆေးနိုင်ရင်ဖီဘာကလင်းနစ်တွေမှာပါဓာတ်ခွဲနမူနာယူဖို့စဉ်းစားနေတာရှိပေမဲ့လည်းကျန်းမာရေးဌာနရဲ့လူအင်အားဓာတ်ခွဲကန်းအင်အားနဲ့တကယ်တမ်းလုံဆောင်နိုင်ပါမလားဆိုတာကချိန်ဆနေရစေအခြေအနေမှာရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနပြန်ကြားရေးတာဝန်ခံဒေါက်တာသန်းနိုင်စိုးက VOA ကိုအခုလိုပြောပြပါတယ်
အဲ့လိုမျိုးရှင်ရယ်ဆိုရင်ပေါ့နော်ဒီလက္ခဏာတွေပြောလို့မရအောင်လေဗာလက္ခဏာမှမရှိသေးတော့မှသူကဟိုကရှိနေအောင်90ရာခိုင်နှုန်း70ရာခိုင်နှုန်းတော့အဲ့တော့ဖြစ်ချင်တဲ့လူအရတော်များပါလေဗာလည်းပြောပြောသူ့မှာလက္ခဏာနည်းနည်းပါးပါးရှိရယ်ပေါ့နော်ဟိုမှာအနေရတာပျောက်တယ်ပေါ့ဒါလည်းကိုကလည်းရတာပျောက်တယ်လို့ပြောလာတယ်ရှိမှလေဒီကဲပျောက်မပျောက်ဆိုတာအကြံချင်ပဲပြီးပါအောင်သူစစ်မဲ့လူအများကြီးထင်လာနိုင်တာပေါ့နော်စစ်မဲ့လူအများကြီးရှိရင်ကျွန်တော်တို့ဒီလက်ရှိ capacity ရကဒါဒီအပိုင်းမှာမှ3000ကျော်စာပြီးတက်လာပါတော့လေးတောင်ဒီကျတော့မှန်းပြီးတော့လုပ်နေအဲဒီ content နဲ့ quality နဲ့ PUI နဲ့အဲ့ဒီအရာကြီးစစ်တာနဲ့နေတယ်ကျွန်တော်ကတကယ်ကို3000ကျော်လောက်စစ်နေရတဲ့အနေအထားဖြစ်နေတာပေါ့တကယ်မှာတိတ်နဲ့ချီရဲ့ဒီစစ်ဆေးရေး capacity facility ရှိရဆိုရင်တော့အဲ့လိုမျိုးဆိုရင်တော့ဒါကတော့ကျွန်တော်ကဟိုအကောင်းဆုံးဖြစ်နေတယ်လက်ရှိအနေအထားကတော့ပြန်ပြီးတော့တုံ့ပြန်နေရတဲ့အပိုင်းရှိရပါတော့တစ်ခါကစစ်တာအောင်းမိမယ်ဒါစစ်နိုင်တဲ့ capacity နဲ့ကူလာပေးရမယ့် category ပေါ့နော်အဲ့ဒါလေးကိုကျန်ထဲသားနေရပါတယ်ခင်ဗ
ျကိုရတောင် fever clinic ကတာဝန်ခံဆရာဝန်တဦးဖြစ်တဲ့ဒေါက်တာနေမင်းထက်ကတော့ fever clinic တွေမှာ covid စစ်ဆေးနိုင်ရေးလှုပ်ဆောင်သွားဖို့ပြင်ဆင်နေပြီလို့သူကပြောပါတယ်
ဆိုင်ယူခွင့် permission ပေးတော့မှာပါကျွန်တော်တို့ fever clinic เนาะနိုင်ပါတယ်အဲ့ဒါနဲ့နော်အင်းဆိုင်ကနေ pilot project စမယ်အဲ့ရနေပြင်ကျန်တဲ့ဟာတွေအကုန်လုံးလည်းလာတော့မှာပါရှေ့တစ်ပတ်အတွက်အကုန်ရမယ်ခင်ဗျအဲ့တော့လက်တလုံးကကျွန်တော်ဘူတထောင်နေနဲ့ကကျွန်တော်ကန်နီရှေးအောင်ကြီးနဲ့ကျွန်တော်ပေါင်းလိုက်တာလေပေါင်းတာဖြစ်တဲ့အတွက်ဘူတထောင်ရဲ့အင်းစိန်ရဲ့ငွေတွေရရပြီးသားပေါ့လို့လည်းအင်းစိန်ကဖေးရုံပြင်ပါမှာတက်တက်ခွက်တယ်ခွက်တော့အင်းစိန်မှာလည်းသူကဆက်ယူလို့ရပြီလေအခုဆက်ယူလို့ရပြီလုပ်နေရယ် pilot project နေနဲ့လုပ်တဲ့ဆိုကျန်တဲ့ဒီ feedback နဲ့19ခုပေါ့အားလုံးပေါင်း19ခုလုံးကြားရမယ်ပေါ့နော်19ခုမှာဘူတထောင်ငွေတွေကန်နီနဲ့ဆိုရပြီသားစင်ကမှုအနေနဲ့ဆိုစင်ကမှုကထွတ်ထွတ်ထွတ်ပါမရှိပါဘူးမြူနာများတော့ပုံပင်မှန်းနေပေါ့နော်တိုင်းကျမ်းမာရေးရဲ့ဒီပူပန်းပါဝင်မှုတွေလည်းနောက်ပိုင်းဖြစ်ဖြစ်ပူရလာပါပြီဒါမြို့နယ်တိုင်းကပူပန်းပါဝင်မှုအားနေတယ်ပေါ့နော်ဒါပေမဲ့နောက်ပိုင်းပူရလာတဲ့အတွက်အဆင်ပြေပါတယ
်ကူးစက်မှုတိုးလာတာကြောင့်ကာကွယ်တားဆီးရေးလုပ်ငန်းတွေလုပ်နေကြတဲ့ကျမ်းမာရေးဝန်ထမ်းတွေထိခိုက်မှုရှိလာပြီးကျမ်းမာရေးကာကွယ်မှုပိုင်းပြိုလဲမှာကိုစိတ်ပူနေကြသလိုကုသတဲ့ကျမ်းမာရေးဝန်ထမ်းတွေအတွက်လိုအပ်တဲ့ကာကွယ်မှုတွေပေးနိုင်ဖို့တက်နိုင်သမျှလူစွမ်းအားမပြုံးတီအောင်လှုပ်ဆောင်နိုင်ဖို့ဝန်ကြီးဌာနဘက်ကချမှတ်ထားတဲ့စီမင်းစည်းကမ်းတွေကိုပြောင်းလဲပြင်ဆင်တတ်မှတ်နိုင်ဖို့စောင့်ရွက်နေတဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနပြန်ကြားရေးတာဝန်ခံဒေါက်တာတက်နိုင်စုကအခုလို VOA ကိုပြောပါဗျာ
ကျမရေးဝန်ထမ်းတွေအတွက်ကတော့ကျွန်တော်တို့ကတော့အဓိကတော့ဒီ resource ပုံမပြုံးလို့ပေါ့နော်ဘလို့အမြန်ဆုံးလုပ်မလဲဆိုတာကျွန်တော်ဒီကနေ့မှာဖိနီတီအစီအပိုင်းဒါလည်းမကြခင်ထွက်တာပေါ့နော်ကျွန်တော်အနေနဲ့တော့အဲ့ဒါတော့ stay confidential ချက်တော့ပြောပြောလို့မရသေးပါဘူးခင်ဗျ။ဒါပေမဲ့ဒီခုနကပြောတဲ့တက်နိုင်တဲ့များလူဆောင်အရင်းနှီးမပြုံးသေးဖို့နဲ့တက်နိုင်တဲ့များသူတို့တွေ safe ဖြစ်ဖို့ ပေါ့နော်တရားရင်လောက်ခွင့်မှာပဲနေပြီးတော့အိမ်မဖြစ်ဘို့ပေါ့နော်ဒေါက်တာဆာပေါ်စစ်ဖြစ်သွားခင်လည်းအမြန်ဆုံးပေါ့ဆစ်ဆေးပြီးရဲ့အခါကျရင်အမြန်ဆုံးကုသမှုပေးနိုင်ဖို့ကွန်တက်ဖြစ်သွားတဲ့လူတွေလည်းအမြန်ဆုံးဆစ်ဆေးပြီးတော့ဒီခိုင်မာတဲ့စိတ်ထားတဲ့အနေထားကြောင့်လည်းလုပ်ငန်းကိုကျန်းဆင်းနိုင်ဖို့ဒီကိစ္စတွေကတော့ဒါကျွန်တော်တို့ဟိုဆွေးနွေးနေပါတယ်အကြီးအကျယ်ကိုဒါအလေးနဲ့ထားပြီးဆွေးနွေးနေပြီးတော့ဖြစ်ပါတယ
်လက်ရှိနေ့စဉ်မြင့်တက်နေတဲ့ကိုဗစ်ကူးစက်မှုနှုန်းကိုထိန်းချုပ်နိုင်ဖို့ဆိုရင်လူလူကအလေးနဲ့ထားပြီးပူပေါင်းပါဝင်လှုပ်ဆောင်ရမယ်လို့တာဝန်ရှိသူတွေကတော့ကျန်းမာရေးပညာရှင်တွေကပါပြောဆိုထားပါတယ်ရှင်ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်
ဒီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။စက်ရုံတွေမှာကိုဗစ်အတူပြုလူနာတွေရှိလာတော့စက်ရုံတွေပြန်ပရေဆွေးနွေးကြရမှာအဖြစ်မထွက်သေးပဲတေချာပြန်ဆွေးနွေးပြီးမှပိတ်တဲ့မပိတ်တဲ့ဆုံးဖြတ်သွားမယ်လို့အစိုးရဘက်ကပြောပါတယ်။ဒီအကြောင်းကျွန်တော်ဇော်ထက်ဆက်ပြောပြပါမယ်။စမှုဆောင်တီတီကစက်ရုံလုံသား60ကျော်ကိုဗစ်အတီးပြူလူနာစည်ရင်တဲ့ပါလာရဲ့အတွက်စမှုဆောင်စက်ရုံတွေယာယီပြန်ပိတ်ပေးဖို့အစိုးရအလို့ရှင်နဲ့အလို့သမားသမကဒီနေ့တွေ့ဆုံပွဲမှာအလို့သမားကိုဇက်လေတွေကတောင်းဆိုလိုက်တာပါအစိုးရဘက်ကဒါကိုဆွေးနွေးနေစေလို့တုံ့ပြန်ခဲ့ပေမယ့်ဒီတုံ့ပြန်မှုအပေါ်မှာအားမရကြောင်းမြန်မာနိုင်ငံစမှုလုံမှုနဲ့ဝန်ဆောင်မှုလုပ်ငန်းပေါင်းစုံအလို့သမားသမကများအဖွဲ့ချုပ် MICS ပြောခွင့်ရဦးတက်နေအောင်က VOA ကိုပြောပါတယ်
ဆိုင်အောင်လို့ယုံနေသိထားပြီးဘုကိစ္စနဲ့တွေ့တယ်လို့ကတော့ရှင်းလင်းနေတဲ့အချိန်လို့ပြောတဲ့အခါကျတော့ဒါလေးကတော့နည်းနည်းလေးအားမရကြတဲ့အဖြစ်သွားတာပေါ့နော်ကျွန်တော်တို့ကဒီချက်ချင်းဘာလို့မတုံ့ပြန်လဲဆိုလို့ရှိရင်ဟိုအစိုးရမှာကမူဝါဒပေးမထားသေးလို့လို့ပဲကျွန်တော်တို့ဒီလိုပဲအကြံဉာဏ်ပြောလို့ရတာပေါ့နော်ဟိုနိုင်ငံစီးပွားရေးနဲ့ပတ်သက်ပြီးပေါ့လေဟိုအများကြီးသူတို့စဉ်းစားနေရတယ်လို့ပြောပါတယ်
အလို့ရှင်တွေဘက်ကတော့အလို့ယုံတွေမပိတ်ချင်သေးဘူးလို့ဒီကနေ့သုံးမွေးဆိုင်တွေ့ဆုံပွဲမှာပြောခဲ့တာပါစေယုံအလို့ယုံတွေပိတ်မထားခြင်းမူဆိုရင်လဲကျမ်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့ကာယောဂါကာဝေးလမ်းညွှန်ချက်တွေကိုလိုက်နာပေးဖို့အလို့သမားကိုယ်စားလှယ်တွေကတောင်းဆိုခဲ့ပါတယ်။ကျမ်းမာရေးနဲ့နိုင်ငံစည်းပွားရေးအလို့သမားတွေရဲ့စောင်းနေရေးဒီစိန်ခေါ်မှုတွေကြမှာအစိုးရရဲ့အခက်ခဲကိုနားလည်တယ်လို့အလို့သမားသမဂ္ဂတွေကပြောပါတယ်။အစိုးရကတော့ဒီအခြေအနေပေါ်မူတည်ပြီးသူတို့ဆုံးဖြတ်ရလိမ့်မယ်လို့ဒီနေ့အစည်းအဝေးမှာဆုံးဖြတ်ခဲ့ကြောင်းမြန်မာနိုင်ငံလုံးဆိုင်ရာအလို့သမားသမဂ္ဂများအဖွဲ့ချုပ် CGUM ပြောခွင့်ရဒေါ်ဖြိုးဆန္ဒဆိုကပြောပါတယ
်ပြည်အောင်လုံးဝင်ကြီးရဲ့ကျမတို့သတင်းချက်လက်ပေးဖို့ကြေညာတော့ဆက်အောင်မှာလောက်သားစုစုပေါင်း62တဦးရှိသွားပြီဒီရောဂါပိုးရှိတဲ့သူကတော့ပုံမှန်ဝင်ထားတဲ့သူကတော့400ကျော်ပေါ့ပြရားတိုင်းတော့အဖြစ်တော့မြင့်တက်လာဝင်ရရှိတယ်အဖွဲ့ချုပ်3ကျော်ကတော့ယာယီခဏပိတ်ထားပေးဖို့တင်ပြတယ်အလို့ရှင်ဘက်ကပိတ်ချင်တော့ပိတ်တဲ့ကာလတော့လောကကမပေးနိုင်ဘူးဆိုတာတင်ပြတယ်အစိုးရကကြတော့အဲကျမ်းမာရေးနဲ့စီးပွားရေးနဲ့ကြားထဲမှာသူတို့ခြေခြေပေါ်မူတည်ပြီးဆုံးခဲ့ရမယ်လို့ဒီတိုင်းပဲသဘောထားချက်ပါတယ
်ဒီသုံးမွင့်ဆိုင်တွေ့ဆုံပွဲမှာညှိနှိုင်းတာတွေမပြီးပြတ်သေးရဲ့အလို့ရှင်လို့သမားအငင်းပွားမှုအ ਨੇ ဆုံးဒုက္ခလာစာကိုဗစ်ကာကွယ်မှုရှိမရှိစက်ရုံတွေကိုရှောင်တခင်ဝင်စစ်ဖို့အလို့သမားဥပဒေဌာနနဲ့ခုံတမာရီကောင်စီမပြေလည်မှုဒီကိစ္စတွေကိုလည်း MICS, CGUM နဲ့ AFFM အလို့သမားသမဂ္ဂသုံးဘွဲကဒီနေ့တင်ပြကြပါတယ်။အသွားအလာကန့်သတ်ခံထားရတဲ့အလို့သမားတွေရဲ့စောင်းနေရေးကိုလူမှုဖူလုံကြီးလောခလာစာရဲ့60ရာခိုင်နှုန်းထုတ်ပေးသလိုတရက်ကို9000ကျပ်နှုန်းသတ်မှတ်ပြီးအစိုးရဘက်ကစီစဉ်ပေးရလို့ဆိုပါတယ်ပြီးတော့သူတို့အလုပ်ပြောင်းဝင်ရင်ဥပဒေအရအလုပ်ရှင်ကငင်းပယ်ဝင်မရှိဘူးလို့အလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနပြည်အောင်စုဝင်ကြီးဦးသိန်းစွေကဒီနေ့သုံးမွင့်ဆိုင်ဆွေးနွေးပွဲမှာပြောခဲ့ရလို့ဆိုပါတယ်တနနိုင်ငံလုံးကစက်ရုံတွေကိုအပီလာတို့ကပိတ်ထားခဲ့ပေမယ့်ကျန်းမာရေးဝင်ကြီးဌာနရဲ့ကယောဂါကာဝေးအစီအမံတွေလှုပ်ထားတဲ့စက်ရုံတွေကိုမေလာကစလို့တဖြည်းဖြည်းပြန်ဖွင့်ပေးခဲ့ပါတယ်စက်တင်ဘာ17ရက်နေ့လယ်ပိုင်းစရင်အရာပြည်တွင်းမှာကိုဗစ်အတည်ပြုလူနာ2300နီးပါးရှိလာပြီးသေဆုံးသူက14ယောက်ရှိလာခြင်းစက်ရုံတွေကိုပြန်ပိတ်ဖို့ပြန်စဉ်းစားလာကြတာပါအလုံးလက်မဲ့အကျိုးခံစားဝင်ကောက်ခံခြင်းမရှိပေမဲ့တကယ်တမ်းစက်ရုံတွေပိတ်ရပြီဆိုရင်အလုံးသမားတွေကိုရံမုံငွေခေါင်းစဉ်တစ်ခုအောက်ကနေအစိုးရကစီစဉ်ပေးနိုင်ဖို့အလုံးသမားတွေကမျှော်လင့်နေကြပါတယ်ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြပို့ထားတာပါ
ထိုင်းမြန်မာနယ်စပ်ကန်ချနာပူရီခရိုင်လူဝင်မှုကြီးကြပ်ရေးအကျဉ်းထောင်မှထိမ့်သိမ်းထားတဲ့မြန်မာနိုင်ငံသားတွေကိုကိုဗစ် -19 ရောဂါဆက်ဆေးပေးနေတဲ့အကြောင်းပြောပြပါမယ်။ကျမအေးအေးမှာပါ။မြန်မာနိုင်ငံအတွင်းမှာကိုဗစ် -19 ရောဂါပိုးကူးစက်မှုဆက်လက်မြင့်တက်လာနေချိန်မှာအိမ်နီးချင်းထိုင်းနိုင်ငံမှာလည်းသူတို့ဘက်ကရောဂါပိုးကူးမလာအောင်အထူးကြက်မက်လှုပ်ဆောင်နေပါတယ်။အထူးသဖြင့်မြန်မာနိုင်ငံနဲ့ထိစပ်နေတဲ့နေဆက်ဒေသတွေမှာကိုဗစ်ထိန်းချုပ်ရေးအရှိန်အဟုန်မြင့်လှုပ်ဆောင်နေချိန်မှာပဲကန်ချနာပူရီခရိုင်မှာတော့တရားမဝင်ဝင်ရောက်လာမှုနဲ့လူဝင်မှုကြီးကြပ်ရေးအကျဉ်းထောင်တွေမှာထိမ့်သိမ်းခံနိုင်ရတဲ့မြန်မာနိုင်ငံသားတွေနောက်တရားမဝင်အလုပ်သမားတွေကိုဒီကနေ့ကနေစပြီးကိုဗစ်ရောဂါဆက်ဆေးပေးနေပြီဖြစ်ပါတယ်။ခရိုင်ဒုရဲမှူးဝါရနွန်စွန်ကြလန်ကသူတို့ဒေသဘက်ကိုကိုဗစ်ကပ်ရောဂါကူးမလာအောင်လှုပ်ဆောင်ရေးကိစ္စနဲ့ပတ်သက်လို့ထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ
်
ထိုင်းမြန်မာနယ်စပ်ကန်ချနာပူရီခရိုင်ဟာမူရစေဝါမှောက်ကိုလမ်းကြောင်းတစ်ခုဖြစ်လာနေတယ်လို့တရားမဝင်မြန်မာနိုင်ငံသားတွေလူကုန်ကူးလာသူတွေရဲ့အဓိကလမ်းကြောင်းဖြစ်နေတာကြောင့်နယ်စပ်ဒေသတွေမှာတာဝန်ထမ်းဆောင်နေကြတဲ့သက်ဆိုင်ရာအရာရှိအလုံးကိုနိုင်ငံတော်လုံခြုံရေးအတွက်တာဝန်တွေကိုတိတိကျကျလုံဆောင်ကြဖို့ပြောဆိုခဲ့တာပါ။ဒါအပြင်မကြာခင်မှာရောက်လာနိုင်မယ်လို့ယူဆရတဲ့ COVID-19 ကပ်ဆိုးဟာအိန္ဒိယချင်းမြန်မာနိုင်ငံကနေထိုင်းဘက်ကိုဆက်ကူးမလာအောင်အချိန်မီတားဆီးနိုင်ဖို့ကျွန်တော်တို့ကြိုတင်ပြင်ဆင်လုပ်ဆောင်နေပါပြီဆိုပြီးပြောဆိုသွားတာပါ။လောက်ဝကထိန်းသိမ်းစခန်းမှာဖွင့်ထားတဲ့ကိုဗစ်ဆက်ဆင်ရေးစင်တာကိုတော့ဒုတိယခရိုင်အုပ်ချုပ်ရေးမှူးနိုင်နာရင်းစုံပင်နကွန်ဖခွန်ပွန်ဆေးရုံအုပ်ကြီးစုံချက်လောင်လက်ကြီးရဲ့တို့ဦးဆောင်ပြီးစတင်ဖွင့်လှစ်ခဲ့တာဖြစ်ပါတယ်။ဒီစင်တာမှာတော့လက်တလုံးဖမ်းမိထားတဲ့အကျဉ်းသားတွေတာမကတရားမဝင်ရွှေပြောင်းလုပ်သားတွေကိုလည်းစစ်ပေးမှဖြစ်တယ်လို့လည်းထိုင်းတောင်ပိုင်းကအလုသမားရေးတက်ကြလှုပ်ရှားသူ FED အဖွဲ့ကဦးမင်းဦးကပြောပြပါတယ်
။တရားမဝင်အလုရွှေပြောင်းလုပ်သားတွေအတွက်ပေါ့
။ဟုတ်ကဲ့။
အဲ့ဒါတွေကိုဟိုနေ့ဖြစ်တာပေါ့ဒီလာမကမှာလေ
။ဟုတ်ကဲ့။
သူကကြော်ညာပြီးတော့စစ်ပေးရအဲစစ်ပေးပြီးတော့မှဗျာသူတို့တကယ်လို့အဲ့ဒီမှာတကယ်လို့တရားမဝင်ဟိုအဲ့ဒီစစ်တဲ့အထဲမှာမှယောဂါဖြစ်တာတွေ့ရင်အလုရှင်တွေကိုရေးယူမှာ။အဲ့တော့လုံးကျင်နေနေနဲ့ဒါကိုပြောရမယ်ဆိုလို့ချင်းတရားမဝင်မိသားစုအခုမှဝင်လာတဲ့ဟာတွေကိုလက်မခံအောင်လုပ်လေ
။ဟုတ်
ပြီတဲ့ခါကျတော့လေဒီထဲမှာဖြစ်နေတဲ့လူသမားတွေထဲမှာလည်းကိုကြီးရောကဖြစ်တယ်မဖြစ်ဘူးဆိုတာကိုသိအောင်လို့သူတို့ကအဲ့လိုဆောင်ရွက်တယ်လို့ပြောရတယ်ဗျ
။တရားမဝင်လူသမားတွေအနေနဲ့ကိုဗစ်လာဆစ်ဆေးတဲ့အခါမှာဖမ်းဆီးမှမဟုတ်ဘူးလို့အတိအကျအာမခံချက်မပေးထားပေမဲ့လေသူတို့ကိုလာဆစ်ရဲအောင်ထိုင်းရနာပိုင်းတွေကနှိုးဆော်ထားတာပါ။ကန်ချနာပူရီခရိုင်အတွင်းကလုပ်ငန်းရှင်တွေအနေနဲ့တော့တရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေကိုလက်ခံအလုပ်မပေးကြဖို့နယ်မြေအာဏာပိုင်တွေကတိုက်တွန်းထားပါတယ်။လက်ရှိမှာတော့ကန်ချနာပူရီခရိုင်လောက်ဝကအချင်းထောင်မှာတရားမဝင်ဝင်ရောက်လာမှုလောက်ဝကဥပဒေနဲ့ဖမ်းဆီးထားတဲ့မြန်မာနိုင်ငံသား194ဦးရှိနေတယ်လို့ဆိုပါတယ်။သူတို့ကိုမြန်မာနိုင်ငံဘက်ပြန်ပို့ဖို့ဖြစ်ပေမဲ့မြန်မာအာဏာပိုင်တွေကလက်မခံသေးတာကြောင့်စခန်းထဲမှာပဲဆက်ပြီးထိမ့်သိမ်းခံနေရတာဖြစ်ပြီးအများစုကသုံးလကြပြီဖြစ်ပါတယ်။ကျမမအေးအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။
UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ရခိုင်မြောက်ပိုင်းမင်းပြမြို့ပေါ်မှာမနေ့ကညနေပိုင်းကနေထိုင်ရေးအရာရှိရေအုပ်တူတနက်နေ့ပြည့်ခတ်ခံရတဲ့ကြောင်းပြောရှင်ပါတယ်ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်မင်းပြမြို့နယ်မှာစက်တင်ဘာလ10ရက်နေ့ညနေ9နာရီဝန်းကျင်လောက်မှာနေထိုင်ရေးအရာရှိတူတနက်နေ့ပြည့်ခတ်ခံရပြီးဆေးရုံတင်ထားရတယ်လို့မင်းပြမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးလှတ်သိန်းအောင်ကပြောပါတယ်
အဲ့တော့အဲ့ဒီပြစ်ခံရတဲ့ဟောလို့ပြောနေသိနေသိရလို့ပြောတယ်။ဒီသူရဲ့ဆိုပြီးတော့ကြားတယ်။အခုလိုသိနေကြတာကသူကဒဏ်ရာတော့တာလို့ရှိတယ်။တရားတော့မဟုတ်ဘူး။
ပြခခံရသူဟာမနေ့ကညနေပိုင်းလောက်ကမင်းပြမျိုးပေါ်ရမုံခမ်းမဘေးကစားတော့ဆိုင်မှာစားတော့မရှင်ဘသူပေဝါဆိုတာမသိရတဲ့လူနှစ်ယောက်ကလာပြီးတနက်နေ့ပြစ်သွားတာဖြစ်တယ်လို့မင်းပြဒေသခံကိုမောင်ဖြူကပြောပါတယ
်။ညနေ9နာရီပတ်ဝန်းကျင်လောက်သိရှင်လောက်မျိုးရင်းကတနက်ပြစ်တန်တစ်ချက်ကြားရတာဒါနဲ့လမ်းဆက်ပေါင်းဆောင်ရမ်းကြည့်တော့နေထင်းကောင်းဆောင်ဟိုသူနေထင်းကောင်းဆောင်ရမောင်ခမ်းမဘေးကစားတော့ဆိုင်မှာပေါ့နော်စားတော့နေတော့ဒီမတိလူနှစ်ယောက်ကလာပြီးတော့တနက်နက်ပြစ်တယ်ဆိုတာအဲ့ဒါအဲ့လောက်ပဲကျွန်တော်လည်းကြားမိတာ
Mindyama Nitinya Yashi Pika Kanyadane Patabi Mimianpo, Yakangini Jita Pune Dawan Shidu Dugo Set to Kibbe Mele, a debut at the Zundiyama Yake Babu, Mindyam Muni Pamam Jakanasudu, Taipui Tibora Relationibi, a Kulum Yurima Yashi Dana Pika Kanyadajang, Tita Kandu Nene Suni Muru Shinedelo, Mindya Tita Kan Ku Mong Puga Piobade.
Kalama Kubet Kubidio Lele Luka and Zadalu Maya Chiniale Yoga Tumyo Tabu Atomyo Hello Chini my Digo Knapi Kara Lando Lanla Shoes Lucia by Tim Diro. Never did draw my own Tim Diro, do you have Chowlaya?
ရခိုင်နောက်ပိုင်းတိုက်ပွဲတွေတွင်မှာရတာတွေတာမကရေတပ်ဖို့ဝင်နေပါသေးဆုံးတာတွေရှိနေတာကြောင့်တစ်တူတွေရဲ့လုံခြုံရေးအရင်ကထက်ပိုပြီးစိုးရင်စရာဖြစ်လာတယ်လို့တုံးတာသူတွေလည်းရှိပါတယ်ပြီးခဲ့တဲ့ဇွန်လ17ရက်နေ့ကကြောက်တော်မျိုးတေးရက်ကွယ်မှာစံကင်းနဲ့တော်တဲ့ရေးရာရှိတအူးကိုလည်းအမည်မသိစံကင်းတမန်နှစ်ယောက်ကဓာတ်နဲ့ထိုးတာခဲ့တာကြောင့်သိဆုံးသွားခဲ့ပါတယ်ပြီးခဲ့တ စစ်တွေမျိုးအမှတ်တရေးစခန်းကတက်ကြကြီးတူဟာသူရဲ့နေရင်ဒီမှာမြင်မသိလူနှုတ်ကဓာတ်နဲ့ထိုးတတ်တာကိုခံခဲ့ရပါတယ်ရခိုင်မြောက်ပိုင်းတိုက်ပွဲတွေအတွင်းမှာရေးစခန်းတွေလည်းမကြာခဏဆိုလိုတိုက်ခတ်ခံရတာတွေရှိသလိုရတဖွဲ့ဝင်တွေဌာနဆိုင်ရာဝန်ထမ်းတွေလည်းမကြာခဏဆိုလိုလက်နက်ကင်တပ်ဖွဲ့တွေရဲ့ဖမ်းဆီးမှုတွေကိုခံနေကြပါတယ်ကျွန်တော်တက်နိုင်ရခိုင်ပြည်ကနေတည်င်းပေးပို့ထားတာဖြစ်ပါတယ်
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်ဗျတွေကတင်ဆက်ပေးပါမယ်။မြန်မာနိုင်ငံလူဦးရေရဲ့ 4.6 ရာခိုင်နှုန်းဟာမတန်ဆွမ်းနေဖြစ်ကြပြီးဒီလူတွေဟာလည်းချမ်းမြေရဲ့လူဆွမ်းအားအရင်းမြစ်တွေပါပဲလို့ရန်ကုန်တိုင်းမတန်ဆွမ်းသူများအသင်းတွင်းရေးမှူးမချောစုလိုင်ကပြောပါရယ်လက်ရှိမြန်မာနိုင်ငံမှာမတန်ဆွမ်းသူတွေအထက်ရုပ်ပိုင်းစိတ်ပိုင်းဆိုင်ရာအကြမ်းစီတွေနဲ့ဟန်တာတွေကတော့အများကြီးရှိနေသေးတာမို့သူတို့အထက်အခွင့်အရေးတွေအပြည့်အဝရရှိလာအောင်ကြိုးပမ်းသွားခြင်းနဲ့လို့လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာပြည်သူ့လွှတ်တော်အမတ်လောင်းတရားအောင်အနေနဲ့ဝင်ရောက်ရှင်ပြိုင်ဖို့ရှိနေတဲ့မချောစုလိုင်ကပြောပါရယ်လာမယ့်ရွေးကောက်ပွဲမှာပထမဆုံးမတန်ဆွမ်းအမျိုးသမီးအမတ်လောင်းတယောက်အနေနဲ့ဝင်ပြိုင်မယ်။မချောစုလိုင်ရဲ့ရီမန်းချက်၊မြုံမန်းချက်တွေနဲ့အတူဒီကနေ့မတန်ဆွမ်းတွေအတွက်အဓိကအခက်အခဲအခြားစီဘာတွေရှိနေတယ်လဲ။စူရာတွေကိုတည်ထောင်ပံအမျိုးသမီးခန္ဓာမှာစူးစီးတင်ဆက်ထားပါရရှင်။ကြောင်မျိုးမျိုးပုံစံမျိုးမျိုးကြောင့်ကိုလက်အင်ကချွတ်တဲ့မတန်ဆွမ်းသူတွေဟာမြန်မာနိုင်ငံလူဦးရေရဲ့နှစ်တန်းကျော်ရှိပြီးရာဂိုင်နှုန်းအဖြစ်ကတော့ 4.6 ရာဂိုင်နှုန်းရှိတယ်လို့2014ခုနှစ်ကကောက်ယူတဲ့သက်ကောင်စီးရင်မှာဖော်ပြထားပါတယ်။ဒီလိုမတန်ဆွမ်းတွေဟာပညာရေးနိုင်ငံရေးစီးပွားရေးနဲ့အလုပ်ကိုင်ခွင့်လန်းစာရာတွေမှာနောက်ကျကျန်ရစ်နေပြီးသူတို့အတွက်အခွင့်အရေးတော်များများလှစ်လူရှုခံထားရတယ်လို့ရန်ကုန်တိုင်းဒေသကြီးမတန်ဆွမ်းသူများအသင်းရဲ့အထွေထွေမှုမချောစုလိုင်ကပြောပါတယ်။စာသင်ကျောင်းတွေမှာမတန်ဆွမ်းတွေအတွက်အတိအကျအဆင်ပြေအောင်လုပ်ပေးထားတဲ့စာသင်ကုန်တွေထောက်ကူပစ္စည်းတွေမရှိသလိုလမ်းပန်းဆက်သွယ်သွားလာတဲ့အခါမှာလည်းသူတို့အတွက်အဆင်ပြေချောမွေ့အောင်စီစဉ်ပေးထားတဲ့အခြေခံစနစ်တွေမရှိပါဘူး။မတန်ဆွမ်းတွေရဲ့ဘဝတွေတိုးတက်လာဖို့မှာဒီလိုအခြေခံတွေကအစာပြုပြင်ပြောင်းလဲဖို့လိုအပ်တယ်လို့မတ်ချောစုလိုင်ကပြောပါတယ်။
ကျမတို့ဒီမတန်ဆွမ်းတယောက်ကလေပညာသင်တားဖို့အခွင့်အရေးတွေဆိုတာကလည်းဇာတိုင်းလုံးအဖြစ်ရတာပါဆန့်နဲ့ကအရန်နေပါတယ်။ပညာတဲ့တန်ဆန်းတယောက်ဖြစ်လာဖို့ဆိုတာမိဘတွေမှာလည်းအရန်ကိုပင်ပန်းတယ်လို့မတန်ဆန်းဘက်ကလည်းစူးစမ်းရတာတအားပင်ပန်းပါတယ်။တာမန်ကလေးတယောက်တောင်းတပါတာနဲ့မတူဘူးပေါ့နော်။ရင်းနှီးမြှုပ်နှံမှုအားလည်းတအားများပါတယ်။ပညာကိုတင်ကြားတဲ့အခါမှာ ခြေခံစလာပြီးတော့ကျမတို့ကခက်ခဲတွေဖြစ်လာကြတယ်ပေါ့နော်အဲ့ဒီလိုပဲကျမတို့တဆင့်တဆင့်သူ့ဟာနဲ့သူပေါ့နော်ဒီလိုတာဝန်တွေထမ်းဆောင်အောင်ပြီးတော့လာကြတဲ့အချိန်မှလည်းကျမတို့ရဲ့မြန်မာနိုင်ငံရဲ့အနေအထားမှာဒီသွာလာရေးဒီမှာဆိုလို့ရှိရင် very free တွေကလုံးဝမရှိဘူးပေါ့နော်မရှိတဲ့အခါကျရင်ကျမကဟူဆဲယူတာတယောက်ဖြစ်တယ်ဖြစ်တဲ့အခါကျတော့အလွယ်တကူလက်လံပြီးသွာလာဖို့ဆိုတာဘယ်လိုမှမဖြစ်နိုင်ဘူးပေါ့နော်ကျမဥပမာပြောရရင်ကျမတို့ဗမာပြည်မှာဒီလိုင်းတွေတုံးဆွဲထားတာဆိုရင်ကျမတို့မတန်ဆန်းနေအလွယ်တကူသွားလို့မရအောင်လိုင်းကစီးနိုင်လို့ဆိုတာဘယ်လိုမှမဖြစ်နိုင်တဲ့ကိစ္စတွေကျမတို့ကလမ်းတွေဆိုလည်းဟိုကျမတို့သွားတဲ့လမ်းတွေကဝီချဲယူစာသွားတဲ့လမ်းမျိုးမဟုတ်ဘူးဂလုကလက်တွေအများကြီးကိုကျမတို့ကအဲ့ဒီလိုမျိုးသွားပြီးတော့ဟိုကိုယ့်ရဲ့တာဝန်ကိုထမ်းဆောင်ရမယ်အဲ့ဒီလိုမျိုးအပိုင်းတွေကိုကျမအများကြီးတုံပါတယ်စပြီးမှအခြေခံစလာပြီးတော့ကျမတို့ကအခက်အခဲတွေဖြစ်လာကြတယ်ပေါ့နော
်ဒီလိုအခက်အခဲစိန်ခေါ်မှုတွေကြားမှာပဲမတ်ချောစုလန်ကတော့မြမစာဘာသာရက်နယ်ပွဲရအောင်တင်ယူနိုင်ခဲ့တယ်လို့လက်ရှိမှာရန်ကုန်တိုင်းမတန်ဆွမ်းသူများအသင်းရဲ့အတွင်းမှုတာဝန်အပြင်နိုင်ငံရေးပါတီခုမှလည်းဦးဆောင်ခန့်ခန္ဓာကနေပါဝင်နေတာပါညညတော်တိုင်းသားလူမျိုးများဒီမိုကရေစီပါတီ UNDP ရဲ့ဗဟိုလုံမှုဆောင်လူငယ်တယောက်ဖြစ်ပြီးလာမယ့်နိုဝင်ဘာရွေးကောက်ပွဲမှာလည်းဒီပါတီကိုကူစားပြုပြီးမြောက်ကလာပါမြို့နယ်ကနေပြည်သူ့လွတ်တော်နေရာမှာဝင်ပြိုင်ဖို့ပြင်ဆင်နေတာပါမတန်ဆွမ်းအမျိုးသမီးတရားအောင်နေနဲ့အခက်အခဲတွေများပေမဲ့လို့နိုင်ငံတိဆောက်ရေးမှာတက်ဆွမ်းသမျှပါဝင်သွားခြင်းနဲ့လို့မချောစုလိုင်းကပြောပါတယ်
။ပဝင်းစဉ်အတားအဆီးတွေကကျမတို့အတွက်ကအရန်ကိုစိန်ခေါ်မှုတွေကြီးမားပါတယ်။စိတ်ပိုင်းဆိုင်ရာအတားအဆီးရှိပါတယ်။ရုပ်ပိုင်းဆိုင်ရာအတားအဆီးရှိတယ်ပေါ့နော်။အဲ့ဒီခါမှာကျမတို့မတန်ဆွမ်းတွေကရုပ်ပိုင်းဆိုင်ရာအတားအဆီးလို့ပြောလို့ရှိရင်ကျမတို့ခုနပြောတဲ့ဟာလာအလွယ်တကူသွားလာလို့မရတဲ့နေရာမှာကျမတို့မနေ့ကတော့ဖြတ်ပြီးတော့သွားရတယ်။ဟိုရဲ့တာဝန်ထမ်းဆောင်ရတယ်ပေါ့နော်။နံပါတ်2အချက်ကကြတော့စိတ်ပိုင်းဆိုင်ရာအတားအဆီးလို့ပြောလို့ရှိရင်ဒီမတန်ဆွမ်းတွေကဒီလူမှုနယ်ပယ်တွေကိုလာပြီးတော့ဒီနိုင်ငံရေးတာဝန်တွေထမ်းဆောင်တယ်။သူတို့ကဒီခဏကိုယ်တော်မှတဲမှတန်ဆာမှုမရှိဘဲနဲ့အဲသူတို့ကဒီနိုင်ငံရေးကိုဘာလာလုံးမှလဲဘယ်လိုလုံးမှလဲဆိုတော့အမြင်ပေါ့နော်ဒီစိတ်ပိုင်းဆိုင်ရာအတားအဆီးပြောတာပေါ့နော်အဲ့ဒါအနေနဲ့လည်းကျမတို့ကစဉ်ဆက်မပြတ်ပြောရမယ်ဆိုတော့ဒါရင်ဆိုင်နေရတဲ့အပိုင်းပေါ့နော်ဒါပေမဲ့လည်းကျမတို့အနေနဲ့ကတော့ကျမတို့ကလှုပ်ရှားရှိတာတော့ကျမတို့နိုင်ငံတော်အတွက်ကိုတော့ကျမတို့ဆက်လက်လှုပ်ဆောင်ရမယ်ဆိုတော့စိတ်ထည့်ပြီးတော့လာကျမတို့ဆက်ပြီးတော့မှလုပ်နေတဲ့အပိုင်းတွေလည်းရှိပါတယ်ရှင်ဟုတ်ကဲ့
လွတ်တော်မဲတရားအဖြစ်အရွေးခံရရင်တော့သူဟာမြမလွတ်တော်ထဲမှာပထမဆုံးနဲ့တူတည်းသောမတန်ဆွမ်းအမျိုးသမီးအမတ်တယောက်ဖြစ်လာမှာပါလွတ်တော်မဲဖြစ်လာခဲ့မယ်ဆိုရင်နိုင်ငံအတွက်ဘာတွေလှုပ်ဆောင်သွားဖို့ရည်မှန်းချတာပါလေ
ကျမတို့ကနိုင်ငံရေးအမိအစားနဲ့ပတ်သက်ရင်ကျမတို့2000ဆွဲဖွဲ့စည်းပုံအခြေခံဥပဒေဆိုတာရှိပါတယ်အဲ့ဒီ2000ဆွဲဖွဲ့စည်းပုံအခြေခံဥပဒေအရလည်းကျမတို့ပြည်သူတွေများသောအခွင့်အာဏာဒီဥပဒေနဲ့ပတ်သက်ပြီးတော့ပဲကျမတို့အမျိုးမျိုးယူဆတွေကွဲလဲပြီးတော့ကျမတို့ဒါဝဲပြင်ဆင်မှုစူးစမ်းနေကြရတဲ့အနေအထားတွေရှိရပါတော့အဲ့တော့ကျမတို့ကရေးဖက်ခံလို့ဆွတ်တော်တဲ့ရောက်ခဲ့မယ်ဆိုရင်ကျမတို့ကဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးတော့ပထမဦးဆုံးစတင်ပြီးတော့လှုပ်ဆောင်ဖို့ရှိတယ်ကျမတို့ဒီဖွဲ့စည်းပုံဆိုတာကျမတို့ပြင်ဆင်လို့မရဘူးဆိုတာကျမတို့တက်ဆလို့ရပါလေဒါလည်းအားလုံးလည်းတည်တည်တာဖြစ်တယ်ပေါ့နော်အဲ့တော့ပြင်ဆင်လို့မရတဲ့အပိုင်းတွေမှာကျမတို့ကပေါ့နော်အသိဝေးဆွဲပြီးတော့မှကျမတို့ပြည်သူကိုထားပြပြီးတော့မှလာအတီးပြူတာတွေကျမတို့လုပ်ရမယ်အဲနောက်တစ်ခါကျတော့ကျမတို့ federal line down ကိုတည်ဆောက်မယ်နောက်တစ်ခါကျတော့ဒန်းတူအခွင့်အရေးပေါ့နော်ကျမတို့တိုင်းရင်းသားတွေနဲ့ပတ်သက်တဲ့ဒန်းတူအခွင့်အရေးတွေနဲ့ကျမတို့တည်ဆောက်ဖို့ကျမတို့လွှတ်တော်တွေရောက်ပြီးဆိုတာနဲ့အဲ့ဒါတွေလုပ်မှာပါချက်ဟုတ်
လူတို့ရဲ့ကူတာသူရောက်သွားမယ်ဆိုရင်သူ့လိုအမျိုးသမီးတွေမတန်ဆွမ်းနေရဲ့အခွင့်အရေးတွေပုံမရရှိလာအောင်လည်းစူးစမ်းသွားခြင်းနဲ့လို့မချောစုလိုင်းကပြောပါတယ်မတန်ဆွမ်းမဲ့ဖြစ်ဖြစ်အမျိုးသမီးပဲဖြစ်ဖြစ်လူသားတရားအနေနဲ့လူတိုင်းကျန်းသူညီမျှအခွင့်အရေးရှိတယ်လို့သူယုံကြည်တဲ့အတိုင်းအရေးချင်းရှိတဲ့လူငယ်တွေမတန်ဆွမ်းတွေအမျိုးသမီးတွေနိုင်ငံဦးဆောင်မှုမှာပါဝင်လာဖို့လိုအပ်တယ်လို့လည်းမချောစုလိုင်းကပြောပါတယ
်ကိုကအရေးချင်းရှိတဲ့အတိုင်းငါတော့ဖြစ်ဟလာကလေးထိရမှာမဟုတ်လို့ဒီနေရာလောက်တော့လောက်ချင်ပါတယ်လုံးလို့တော့အဆင်မပြေဘူးဆိုလို့ရှိရင်ကျမတို့ကကိုမီတာစုပဲကိုမီတာစုမှာ9ယောက်ရှိမယ်ဆိုရင်အပြင်ရဲ့အဝင်ဝိုင်းလေးကိုထွက်မယ်ဆိုအယောက်တရာဖြစ်ချင်လည်းဖြစ်ပါမယ်အခွင့်အရေးပေးတဲ့အခါမှာကိုကလေးတယောက်တည်းထိန်းတဲ့အခွင့်အရေးမျိုးပေးမလားအယောက်တရာကိုကိုဦးဆောင်နိုင်တဲ့အခွင့်အရေးပေးမလားအယောက်ကိုတောင်းတိန်ချီရဲ့ခွင့်အရေးတွေကိုပေးမလားကိုရဲ့ဆွမ်းအားကိုပြောတာလေအဲ့တော့ကိုကကိုသားသမီးကိုပဲကိုထိန်းမယ်ဆိုကိုရဲ့အပြည့်အဝလေးကိုရဲ့ဗဟုသုတတွေကကိုသားသမီးစီမှာလည်းတယောက်တည်းကိုပဲသွားမှာလေအဲ့တော့အဝင်ဝိုင်းတစ်ခုကိုပြောင်းလဲပြီးချင်းလိုက်တဲ့အခါမှာဆိုရင်ကိုရဲ့အပြည့်အဝလေးကိုရဲ့ဗဟုသုတတွေဟာအယောက်တရာကိုလည်းလှမ်းဆောင်နိုင်တယ်လို့ဖြစ်နိုင်တယ်လို့အယောက်တပေါင်းနဲ့တနိုင်ငံလုံးကိုလှမ်းဆောင်နိုင်တဲ့အမျိုးသမီးတယောက်ဖြစ်လာနိုင်တယ်ဆိုတော့အချက်ကိုလည်းကျွန်မအရန်ကိုအားပေးချင်ပါတယ်လို့အဲ့တော့အမျိုးသမီးတွေမတန်ဆွမ်းနေအားလုံးကလည်းတတိရှိရှိနဲ့ပြင်ကိုထပ်ပြီးမှကျွန်မတို့နိုင်ငံရေးနဲ့ပဲထဲမှာလွှတ်တော်ကိုယ်စားလှယ်တွေဝင်ရောက်လှုပ်ဆိတ်ချင်ပါတယ်အားလည်းအားပေးစေချင်ပါတယ်ကျွန်မတို့အနာဂတ်နိုင်ငံတော်ကိုဒီဆောက်တဲ့အခါမှာကျွန်မတို့အင်းနဲ့အားနဲ့ပေါ့နော်ဒီနိုင်ငံကငါတို့ကိုယ်တိုင်ဒီလိုမျိုးတွေလုပ်ခဲ့တာငါတို့ကိုယ်တိုင်အသက်သွင်းခဲ့တယ်ဆိုတော့တမိုင်းလေးကိုကျမကတော့စီစီတင်ပါတယ်လို့
ကိစ္စရတစ်ခုချင်းစီကိုဂိုင်းတွေကြတဲ့နေရာမှာအမျိုးသားနဲ့အမျိုးသမီးချင်းကပ်ပုံတွေမတူတဲ့ကြပါဘူးဒီလိုမတူကွဲပြားတာကိုပဲစွန့်အားတစ်ခုအဖြစ်လုပ်ယူနိုင်ပါတယ်မြန်မာနိုင်ငံလိုလက်နက်ကင်စင်မီမငြိမ်သေးတဲ့နွမ်းပါတဲ့ဖွံ့ဖြိုးဆဲနိုင်ငံတစ်ခုအနေနဲ့တိုင်းပြည်ရေးရာတွေကိုရင်ဆိုင်ဖြည့်ရှင်းကြတဲ့နေရာမှာအမြင်ရှုထောင့်စုံကနေမြင်နိုင်ကြည့်နိုင်ဆောင်ရွက်နိုင်ပါမှတိုင်းပြည်ရေးရှိငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတွေအရာထင်လာမှာပါအခုလိုဒီမိုကရေစီတိုင်းပြည်တစ်ခုကိုတည်ဆောက်နေတဲ့အချိန်မှာအမျိုးသမီးတွေကိုချန်လှန့်မထားဖို့တိတ်ကိုအရေးကြီးတယ်လို့မတ်ချောစုလိုင်ကပြောပါတယ
်ကျမတို့အမျိုးသမီးတွေဘာသာပါဝင်နေတယ်လဲဆိုတော့အမျိုးသားနဲ့ရှင်လိုက်တဲ့အခါမှာအမျိုးသမီးကအများနဲ့ဟိုကနူးညံ့တိမ်မွေးတဲ့ဘက်ကိုသွားတဲ့အချက်အဲ့တော့နိုင်ငံရေးအချင်းအချင်းတိစောက်တဲ့အခါမှာလည်းဟလားအမျိုးသားတွေဆိုအများနဲ့ fight လေဆိုတဲ့ဟာမျိုးသူတို့မှတွေးတယ်ပေါ့နော်ကျမတို့အမျိုးသမီးတွေကတော့အဲ့လိုမဟုတ်ဘူးရှင်ကျမတို့ဘယ်ဟာကိုပြောပြောင်းနေတာကနဲ့တိုင်တယ်မလဲဘယ်ဟာကိုနူးညံ့တိမ်မွေးတာနဲ့တိုင်တယ်မလဲဆိုတဲ့မိခင်စိတ်ထားပေါ့နော်အားလုံးကိုဖြစ်တတ်တဲ့စိတ်ခွင့်လွတ်တတ်တဲ့စိတ်အားလုံးကိုနားလည်တတ်တဲ့စိတ်တွေနဲ့ကျမတို့ကဥဆောင်ဖို့လိုတယ်ပေါ့နော်အဲ့ဒီအခါမှာကျမတို့နူးညံ့ပြောပြောင်းတဲ့စိတ်ထားတဲ့ကျမတို့ဒီနိုင်ငံတော်ကိုပါဝင်လာကြမယ်ဆိုရင်ကျမတို့တစ်ခါတည်းရင်ငြိမ်းချမ်းအရာဆိုလို့ရှိရင်လည်းကျမတို့ကအင်မတန်အင်အားတွေဖြစ်လာမှာပါလို့ကျမပြောချင်တယ်ပေါ့နော်အဲ့ဒီအတွက်ကိုကျမတို့အမျိုးသမီးတွေလည်းပါဝင်တက်ပါတယ်နောက်ကမတန်ဆန်းတွေလည်းအားလုံးကပါဝင်တက်ပါတယ်ပေါ့နော်ကျမတို့မတန်ဆန်းနေရာမြန်မာပြည်မှာဆို4.6 လာခိုင်နှုန်းပေါ့ဒါဟာပြောမယ်ဆိုရင်ကျမတို့ကလူကြီးအရင်းမြစ်တွေပါပဲကျမတို့ဓာတ်တွေကိုအသုံးချမှာပါကျမတို့ဒီမတန်ခမ်းနေအားလုံးကအိန္ဒိယအိမ်တွေမထပ်ဖက်နေနေကြတာ4.6 လာခိုင်နှုန်းဆိုတော့ဒီမတန်ခမ်းနေအားလုံးအတွက်ပေါ့နော်ဒါလူကအရင်းမြစ်အဖြစ်ကျမတို့ဒီဆောင်မဲ့တရားရေးမှဆိုလဲဒီလိုပါပဲဥပဒေပြူရေးတရားစီရင်ရေးနောက်ဒန်းတူအခွင့်အရေးဆိုတော့အားလုံးနဲ့တက်ဆိုင်တဲ့အခါမှာမတန်ခမ်းတွေကပြောမယ်ဆိုလို့ရှိရင်တရားဝင်ဖယ်ခံခဲ့တာလားဆိုတော့လည်းမဟုတ်ဘူးရှင်ဒီရောက်လောက်ပေးရမယ်ဆိုတာကိုမသိဘဲနဲ့ကြံကြံနေခဲ့တဲ့အပိုင်းတွေကကျမတို့ကအငြင်းတန်းခံစားနေရတာပါအဲ့တော့ကျမလွတ်တော်ရောက်တဲ့အခါမှာဒီအချက်တွေအလေးထားပြီးတော့ကျမပေါ်ဆောင်မှာဖြစ်ပါတယ်ရှင်ဟုတ
်တကယ်တော့မတန်ဆွမ်းတွေဟာရုပ်ပိုင်းဆိုင်ရာမှာတာမန်တန်ဆွမ်းသူတွေလောက်မတန်ပေမဲ့သူတို့မှလည်းသူတို့ဆွမ်းဆောင်နိုင်တဲ့အရာတွေအများကြီးရှိတာမို့ဒီဆွမ်းအားတွေကိုစနစ်တကျနေရာပေးအသုံးချမယ်ဆိုရင်တိုင်းပြည်အတွက်အင်အားတွေဖြစ်လာနိုင်ပါတယ်ဒီအင်အားတွေကိုအသုံးချလာနိုင်ဖို့အတွက်ကတော့သူတို့အတွက်လိုအပ်တဲ့အခြေခံပံ့ပိုးမှုတွေအခွင့်အရေးအခွင့်အလမ်းတွေကိုလည်းအာမခံပေးရမှာဖြစ်ပါတယ်။ဒီလိုအခြေခံကောင်းတွေသာရှိမယ်ဆိုရင်တော့မတန်ဆွမ်းတွေဟာလည်းတိုင်းပြည်ကိုအကျိုးပြုနိုင်တဲ့လူဆွမ်းအားအရင်းမြစ်တွေဖြစ်လာနိုင်ပါတယ်။ဆိုတော့တင်ပြရင်းနဲ့ပဲဒီသတင်းဖန်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြပါရှင်။ကျွန်မခင်ဗျထူပါရှင
်။ဂုရုဘသုဒ္ဓဆောင်တဲ့အမေရိကန်တခွင်အစီအစဉ်မှာမြမယူရနတ်ပွဲတွေမှာတီးခတ်တဲ့ဂီတတေးသွားတွေသင်ကြားပေးနေတာနဲ့ဒီပြီးခဲ့တဲ့ရက်ပိုင်းကပဲကျင်းပခဲ့တဲ့ဂီတဆွေးနွေးပွဲအကြောင်းကိုကျွန်တော်အအောင်ကတင်ပြပေးထားပါရခင်ဗျာအပေါ်ရရဲ့ဂီတတေးသွားနဲ့ပတ်သက်တဲ့ဒီအစီအစဉ်ကိုမြန်မာနိုင်ငံကဂီတမိတ်အဖွဲ့နဲ့နယူးယောက်အခြေဆိုင် SUNY Newports Tech တို့ကပူးပေါင်းဆောင်ရွက်ခဲ့တာပါမြန်မာမှုတေးသွားတွေကိုပိုကြေကြေပြန့်ပြန့်သိရှိလာအောင်ပူးပေါင်းဆောင်ရွက်ကြတာဖြစ်ပြီးရိုးရာနယ်တေးသွားတွေကိုပအောင်ရွေးချယ်ခဲ့တာလဲဆိုတာနဲ့ပတ်သက်ပြီးတော့အခုလို့ပြောရတယ်ဂီတမိတ်အဖွဲ့တည်ထောင်သူခစ်ယန်ခေါ်စန်းရယာခင်ခင်လေးက
နောက်တိုင်ဆိုင်ရေးဆရာမှာဆိုင်ရေးဆရာတယ်သူနတ်ပွဲကြီးတဲ့အခါမှာnothing not sign ကိစ္စကိုတခါမှမရေဘူးသူတဲ့အဲ့ဒီအကြောင်းမရေဘူးဆိုလူမှုရေးကိစ္စရတယ်ဘာသာရေးကိစ္စရတယ်နတ်ကတော်ဘွားတိစိဒါပေမဲ့ not sign not ဘူးတဲ့အခါမှာဘယ်သူမှမပြော
ယုံကြည်ကိုယ်ဝယ်မှုနဲ့ပတ်သက်ပြီးတော့လဲစိတ်ဝင်စားကြတာကြောင့်အခုလိုနတ်သချင်းတွေကိုရွေးချယ်ခဲ့တာလို့ဆိုပါတယ်ဒီ season အတွက်နတ်သချင်းတေးသွားတွေတီးခတ်ဖို့ SUNY Newports တက္ကသိုလ်မှာလာနေချီတင်ကြားပေးခဲ့ရတာပါတက္ကသိုလ်မှာအချိန်ပိုင်းတင်ကြားပြသပေးနေသူကတော့မြန်မာဆိုင်းပညာရှင်မှာပဝိုင်းဆရာကိုကျော်ကျော်နိုင်ကအခုလိုပြောရတယ
်ဆိုတော့ကိုကဘယ်နေရာပါလဲဆိုတော့ဒီចောင်းသားတွေကိုဆိုင်းဝိုင်းနဲ့တင်ပေးတဲ့နေရာပေါ့နော်ပထမတော့ဧည့်သည်အနေနဲ့ပါနောက်ပိုင်းကျတော့သူတို့ចောင်းသားတွေပါတင်ပေးပါဆိုတော့ ਨੇ ចောင်းသားတွေကိုတင်ပေးလိုက်တာ3လပေါ့အဲ3လကြော်ကြော်လေးအဲ့ဒီမှာသူတို့နဲ့ကိုယ်တိုင်း ကိုလည်းဝင်တီးတယ်သူတို့လည်းတင်ပေးထားတယ
်ဆူနီနီယူပေါ့စ်တက်ကတူမှာမြန်မာဂီတနဲ့ပတ်သက်ပြီးတော့သင်ကြားပေးလာတာနှစ်နှစ်လောက်ကြာပြီလို့လည်းဆိုပါတယ်မြန်မာဆိုင်ဝင်းနဲ့တွဲဖက်တီးခတ်တဲ့ဂီတတူရီယာတီးခတ်နည်းကိုသင်ကြားပေးနေတာပါအတန်အရာကောင်းကောင်းနဲ့တီးခတ်နိုင်တာကြောင့်မြန်မာဂီတတူရီယာတွေတီးခတ်ရတဲ့အရာသာကိုကျောင်းသားကျောင်းသူတွေလည်းကြိုက်ကြတယ်လို့ပြောပါတယ်ဆူနီနီယူပေါ့စ်တက်ကတူကတွဲဖက်ပေါမော့ခ်အဲလက်စ်ဖေးကအခုလို့ပြောပါတယ
် I think they like the energySaiwan
အတန်ဟိန်းတာကိုသဘောကျကြတယ်လို့ထင်ပါတယ်။ Saiwan ကတကယ်ကိုခံ냐ပြီးတီးလိုက်တဲ့အတန်ဟာစီးချက်ညီညီနဲ့ဟိန်းပြီးထွက်လာတာကြောင့်နားထောင်ရတာအရသာရှိပါတယ်။ကိုကြီးကျော်နတ်ဒိုးနဲ့ကရာကိုလည်းသူတို့ကတော်တော်ကြိုက်ပါတယ်။ဒီတီးလုံးဟာသူတို့တီးခတ်ခဲ့ဘူးသမျှတွေမှာအကြိုက်ဆုံးလို့ပြောကြပါတယ်
။မြန်မာဆိုင်ပညာကိုအမေရိကန်ကျောင်းသားကျောင်းသူတွေတီးခတ်နိုင်အောင်ဘလို့သင်ကြားပေးခဲ့ရလဲဆိုတာကိုလည်းဆိုင်းဆရာကိုကျော်ကျွန်နိုင်ကအခုလို့ရှင်းပြပါတယ
်။အားလုံးစိတ်ဝင်စားကြပါကျွန်တော်ကျူးကျော်စားစားလုပ်ကြပါဒါမဲ့ကိုကတော့စိတ်ရှည်ရတာပေါ့နော်စိတ်ရှည်ရတယ်ဆိုတော့ note notation တွေပါတယ်ပါပဲနဲ့ဒီတိုင်းဘိုင်းဟပ်ပေါ့နော်နည်းနည်းနည်းနည်းစီသူတို့ step by step နည်းနည်းနည်းနည်းစီသူတို့တင်ပေးအဲသူတို့အိမ်ကျတော့ဒါလေးကို video ရိုက်ပေးလိုက်တယ်သူတို့မရှင်းဘူးဆိုလို့ရှိရင်သူတို့ phone ကိုတောင်းလိုက်တယ်တောင်းပြီး video လေးရိုက်သူတို့တီးနေတာလေးဒါမှမဟုတ်လည်းကိုဝင်တီးတီးပြီးလို့ရှိရင်သူတို့ video ရိုက်ခိုင်းပြီးဒါလေးအိမ်မှာလေ့ကျင့်နားထောင်ပေါ့အဲ့လိုနဲ့သွားတာပေါ့နည်းနည်းနည်းနည်းနည်းနည်းချင်း
ဖြစ်တဲ့ပမာကြီး၆လုံးပတ်ကြီးမောင်းစရာတွေကိုတင်ကြားပေးခဲ့တာပါနယူးယောက်ခြေဆိုင်အာရှယဉ်ကျေးမှုကောင်စီ ACC ကအခုလိုတင်ကြားနိုင်ဖို့ပံ့ပိုးပေးခဲ့ပါတယ်အခုချိန်ကတော့ကာယောဂါကာလဖြစ်တာကြောင့်အွန်လိုင်းကနေသာရှင်နီဝဲတွေကျင်းပနိုင်ပေမယ့်လုပ်ငန်းတွေပြန်စတင်နိုင်တာနဲ့မြမဂီတာပြန်ပွားရေးနဲ့ပတ်သက်တဲ့အစီအစဉ်တွေကိုထပ်မံဆောင်ရွက်သွားမှာဖြစ်ကြောင်းလည်းဂီတာပညာရှင်တွေကပြောပါတယ်မြန်မာဂီတဘယ်လိုစတင်စိတ်ဝင်စားခဲ့တယ်ဆိုတာနဲ့မြန်မာပြည်မှာစံနေရစတင်ပြီးခဲ့တဲ့အကြောင်းခစ်ရန်ကအခုလိုရှင်းပြပါရတယ်
1980ခုမှာကျွန်မ DMA Doctorate University of Michigan လို့တဲ့အခါမှာကျွန်မဆရာမ Judith Becker သူကျွန်မကိုအကြံပေးတာဟိုစံနေရကိုစိတ်ဝင်စားတာရှိရင်မြန်မာပြည်မှာဟိုဗမာပြည်သွားကျင်လာကျွန်မသွားကျင်တယ်သွားကျင်တယ်ဒါပေမဲ့ဆရာမရှိဘူးပါပလီဆိုတော့အဲဒီစန်ဒီယာကိစ္စကိုကျမခက်ဆက်ခွေနားထောင်တဲ့အဲကြာကြာချင်းကျမစိတ်တအားတော့ကြားတယ်ဒါဆိုကျမလိုက်တည်တယ်အဲဥပမာစန်ဒီယာဂီတလူနေဦးကိုကိုရဲ့တိကွက်ကျမလိုက်နားထောင်တယ်ကျမဟိုတည်ကျင်တယ်တည်ကျင်တယ်ဒါဆိုကျမသူ့နဲ့ဟိုတွေ့ကျင်တယ
်အာရန်ကုန်မှာဘယ်လောက်ကြာခဲ့ပါလဲ
1980ခုနှစ်မှာကျမဟိုရန်ကုန်သွားတဲ့အခါမှာကျမအမေနဲ့အမ်ဟိုတပပင်းရှိတယ်နော်ဗီဇာအဲ့ဒီအချိန်မှာဗီဇာတပပင်းပေးအဆိုရတိတ်မကြောက်ဒါဆိုတငယ်ချင်းတယောက်သူ့ဒက်ဒီဦးကိုကိုဂီတလူနေမောက်ကိုကိုအတီးတယ်မေးစပေးတာမေးစပေးတဲ့အခါမှာကျမသူ့ရဲ့ဆရာရဲ့အိမ်လာတာလန်းကိုသွားတယ်ဆရာအိမ်မှာသူ့ကျမကိုသင်ပေးတာ၄ရက်ဘာဖြစ်လဲဆိုတော့အချိန်မရှိဘူးပြလို့ပြောလေကျမစေဝင်နေတယ်ဘာဖြစ်လဲဆိုတော့ဟိုအဲဆရာတအားကောင်းတယ်ဆရာတအား genius ဖြစ်နေတယ်ဒါပေမဲ့ကျမအချင်းမရှိတော့ဘူးဒါဆိုကျမခက်ဆက်ခွေအတန်ဖန်းတယ်အတန်ဖန်းတဲ့အခါမှာဆရာဒီမြန်မာဂီတမြန်မာစံတရားဂေစာကိုအကြောင်းကိုသင်ပေးတာပြောပြတယ
်မြန်မာစံတရားနဲ့ဒီအနောက်တိုင်းစံတရားဘယ်လိုကွာပါလဲ
အများကြီးကွာနေတယ်လေ1 number 1တစ်ချက်ကဟို notation တုံနေတယ်အနောက်တိုင်းဂီတနော်အမြန်မာဂီတက oral လို့ခေါ်တယ်ဆိုတာဟာနားနဲ့သင်ပေးတာနော်ဒါဆိုအေးဘယ်လိုပြောမလဲဟိုရိုးရတခြင်းဆိုတာနားထောင်ရင်ဒါပေမဲ့အနောက်တိုင်းဂီတမှာကြားမှုနာဝါရှိတယ်ဒါပေမဲ့သင်ငယ်တာရှိတယ်ဒါဆိုမျိုးရှိတယ်ကျမအဲ့ဒီကိစ္စကိုခွာတဲ့ကိစ္စဒါတစ်ချက်နောက်တစ်ချက်ကကိုအာဒီကန္တာသုံးတဲ့အာလက်လေလက်သုံးတဲ့ညာပဲကိစ္စကိုအာအနောက်တိုင်းဂီတာကညာပဲညာလက်ပေးလက်
ရှိတယ်နည်းနည်းခွာနေတယ်ဒါပေမဲ့မြန်မာဂီတာစန်ဒီယာပတ်လာ technique လေဟိုပဝိုင်း technique နောက် sound technique ကဟိုညာဘက်ဟိုအတွေ့အဖက်ကိစ္စကိုတအားအရေးကြီးတယ်ဒါဆိုအဲ့ဒီကိစ္စကိုအရင်ကကျွန်မမသိဘူးဒါပေမဲ့ဒုတိယတစ်ချက်ကအဲ့ဒီကန်တာသုံးတယ်ဘေးလုံးသုံးတယ်လက်ဘေးလုံးသုံးတယ်လက်ချောင်းဘေးလုံးသုံးတယ်အဲ့ဒီကိစ္စကိုကျွန်မစဉ်းစားတာ
အခုဆက်ပြီးသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျမခင်မျိုးသက်ပါ။ COVID-19 ကာယောဂါနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအတွက်ဆေးရုံတွေနဲ့လူမှုပညာပေးလုပ်ငန်းတွေမှာသုံးဖို့ဆက်ပစ္စည်းကရိယာတွေကိုမိတ်ဒီလာမှာရှိတဲ့မြန်မာနိုင်ငံလေကြောင်းနဲ့အာကာသပညာတက္ကသိုလ်ကအင်ဂျင်နီယာတွေကတီထွင်ဖန်တီးပေးခဲ့ကြပါတယ်။ဘလူးပစ္စည်းတွေကိုတီထွင်ပြီးအကူအညီတွေပေးခဲ့တဲ့ဆရာကိုမောင်းသူမဲ့လေရင်သူတေသနာဌာနသမခဌာနမှုဒေါက်တာတဲမမောင်ကပြောပြပေးပါပ
ါဒီမနက်ငန်းကိုဗစ်ရောဂါကာဝေးထိန်းချုပ်ရေးလုပ်ငန်းတွေမှာဒီထောက်ကူပြုဖို့အတွက်ကျွန်တော်တို့ပစ္စည်းလေးမျိုးတီထွင်ပြီးဆောင်ရွက်ပေးခဲ့ပါတယ်ခင်ဗျပထမပစ္စည်းကတော့ဝေးထိန်းဤပညာကိုအသုံးပြုပြီးတော့သွားနိုင်တဲ့ဒီ robot trolley နဲ့နောက်တစ်ခုကတော့ကျွန်တော်တို့အဝေးတိန်ဓာတ်ပညာကိုအသုံးပြုထားတဲ့ robot spray ဆေးဖြန့်တဲ့ဆက်နဲ့အဲနောက်တစ်ခုကတော့ပြည်သူတွေကိုကိုဗစ်နဲ့ဆိုင်တဲ့ကျန်းမာရေးအသိပညာတွေပေးနိုင်တဲ့နှိုးဆော်ပေးနိုင်တဲ့ပေါ့နော် speaker drone နော်ဒါနောက်ဆုံးတစ်ခုအနေနဲ့ကတော့ကျွန်တော်တို့ဒီ safe hand drone ပေါ့နော်ဒီကိုဗစ်ရောဂါကာဝေးဆေးရောပိုးသတ်ဆေးလုပ်ငန်းတွေမှာဒါဆောင်ရွက်ပေးနိုင်မှုအတွက်ဒီအောင်းသူမဲ့ safe hand drone ပေါ့နော်ဒီလေးမျိုးမြန်မာနိုင်ငံကြီးကျောင်းနဲ့အာသာတက္ကသိုလ်အနေနဲ့ဒါတီထွင်ပြီးတော့ပညာရေးဝန်ကြီးဌာနကတဆင့်ပေါ့နော်ကျန်းမာရေးဝန်ကြီးဌာနကိုကျွန်တော်ပေးရပြီးတော့ဒါကအသုံးချလုပ်ငန်းတွေမှာသူကြီးဆောင်ရွက်ပေးနိုင်ခဲ့ပါတယ်ခင်ဗျာ
robot trolley ကိုဘာကြောင့်ထွင်ရတာပါလဲ
အဲဒီယောဂါကစဖြစ်လာတဲ့အချိန်မှာကျွန်တော်ဒီနိုင်ငံတော်အတိုင်ပင်ခံနဲ့ဒီဝေဘကြီးကဒီဆရာဝန်မာကြီးပေါ့နော်တက်တီပညာရှင်တွေနဲ့ဆွေးနွေးတဲ့အခါမှာဒီ trolley လိုအပ်ပါတယ်ဒီလူနာတွေနဲ့ကွန်တက်အနည်းဆုံးဖြစ်စီဖို့အတွက်ပေါ့နော်ဒါမျိုးတာကြတိရအတွက်ကြောင့်မလို့ကျွန်တော်တို့တက်ကူအနေနဲ့လည်းသနာရှိလာတာပေါ့နော်အဲဆုံးကျွန်တော်တို့ကဝေးထိန်စနစ်သုံးတဲ့ဒါ robot trolley ကိုဒီကျမရေးဝန်ထမ်းတွေအတွက်ရည်ရွယ်ပြီးတော့ကြတော့ဒီ positive လူနိုင်နဲ့ထိတွေ့အနည်းဆုံးဖြစ်အောင်ပေါ့နော
်ဆရာတို့ဒီ weber ကိစ္စကိုပို့တဲ့ robot trolley နဲ့ပတ်သက်ပြီးနည်းနည်းရှင်းပြပေးပါဆရာဆရာဘယ်လိုအသုံးပြုလဲဆိုတာလေ
ဟုတ်ကဲ့ခင်ဗျာ robot trolley ကမှာပါဝင်တာတွေကတော့ကျွန်တော်တို့ဒီအဝေးထိန်ဒီ remote control စနစ်တွေပါဝင်ပါမယ်နောက်တစ်ခါခမင်းဘူးပေါ့နော်အဘူး20 30အထိတည်ဆောင်နိုင်မှုအတွက်အကန့်နှစ်ကန့်နေပါဝင်ပါမယ်နောက်တစ်ခါကျွန်တော်တို့ remote control ကိုမောင်းနေတဲ့ခါမှာလွယ်ကူဖို့နဲ့ဒါလူနာစီရောက်မရောက်ကိုသိရှိဖို့အတွက်ကျွန်တော်တို့ဒီတိုက်ရိုက်ရွေးတိုင်းပေါ့နော်ကြည့်ရှိနိုင်တဲ့ကင်မရာမျိုးစားတွေပါဝင်ပါမယ်ခင်ဗျအဲဆိုကျွန်တော်တို့ကအဲ remote control ကိုလည်းတစ်ခါကြက်မာရေးဝန်ထမ်းတွေကိုလွယ်လွယ်ကူကူနဲ့ဟလာဒီလူရဲ့နေရာတွေကိုဟလာရောက်အောင်အတွက်အသုံးပြုဖို့လွယ်ကူဆုံးဖြစ်အောင်လည်းတည်ထွင်ထားပါတယ်နောက်တစ်ခါကျွန်တော်တို့ပတိစနစ်ကိုလည်းခဏခဏသွင်းနေရမှာမဖြစ်အောင်ပေါ့နော်အချိန်ကြာကြာနဲ့အချိန်ကြီးအတွက်များများဆောင်ရွက်နိုင်အောင်လို့ပတိစနစ်တွေကိုလည်းကျွန်တော်တို့ကများများပေါ့နော် every body card နဲ့များတဲ့ပတိစနစ်တွေကိုအသုံးပြုပြီးတော့ထည့်သွင်းမှထားပါတယ်ခင်ဗျဟုတ်
ဟုတ်ကဲ့ဆရာတို့ဒီ trolley ဘယ်နှခုလောက်များလောက်ပြီးတော့လှူပြပါလဲဆရာ
အဲ trolley ကတော့ကျွန်တော်တို့ပထမဆုံးအရေးပေါ်အနေနဲ့တော့ဒါတစ်ခုတည်ထွင်ပြီးတော့နောက်တော့ကျန်တဲ့တခြားအလူရှင်တွေကလည်းဟိုဆောင်ရွက်ပေးပါဆိုတော့ကျန်တဲ့အလူရှင်တွေအတွက်လူရှင်တွေရဲ့ဒီအထောက်ပံ့နေပေါ့နော်အဲကျွန်တော်တို့နောက်ထပ်နှစ်ခုကျွန်တော်တို့ဒါလူလန်းပေးနိုင်ခဲ့ပါတယ
်ဒီကျန်းကျင်နေဆေးဖြန့်ဖို့ပိုးသက်ဆေးဖြန့်တဲ့ဆက်ကောဆရာအဲ့ဒါလေးနည်းနည်းရှင်းပြပေးပါအောင်ဆရာ
အဲလူထော်လီလုံနေတဲ့အချိန်တွင်းမှာပဲအဝေဘာကြီးကဒီကျန်ကျင်ဆေးဖြန့်တဲ့ဆက်လိုအပ်တယ်လို့ဒါသိရတဲ့အတွက်ကြောင့်မလို့တခါကျွန်တော်တို့ကျန်ကျင်ဆေးဖြန့်တဲ့ဝေးထိန်စနစ်ပါတဲ့စပီယာရိုဘော့ကိုပေါ့နော်ကျွန်တော်တို့တီထုံခဲ့ရပါတယ်ခင်ဗျအဲ့ဒီမှာလဲကျွန်တော်တို့ကရှေ့မှာကျွန်တော်ဆေးဖြန့်သွားမယ်အလဲမှာဆေးဖြန့်ဖို့တင်ထားတယ်နောက်မှာအဲ့ဆေးဖြန့်ထားတဲ့ဟာတွေကိုတုပ်ဖို့အတွက်အမွေးဘွားဟိုဘက်ဒီပါဝင်တာပေါ့နော်အရှိမဖြန့်မယ်နောက်ကတခါရဲ့ဟိုတုပ်သွားမယ်နောက်တစ်ခုကကျွန်တော်တို့ဒါရီယဲတိုင်းကြည့်ရှုနိုင်တယ်ဟိုကင်မရာပါဝင်မယ်နောက်ကျွန်တော်တို့ဘာစဉ်းစားလိုက်နေလဲဆိုတော့အဲတကယ်လို့သူကတွားရဲ့ဟိုဒီကရင်အောက်တွေပါကြီးတွားတာပြလိုက်မှာဒီအတိုက်ခိုက်တယ်ဟိုရှိနေတယ်ပေါ့နော်အဲ့ဆိုရင်ဒါရိုဘော့ကတွားလိုက်တယ်ခက်ခဲမှတောင်မလို့ရူဘော့ရဲ့ဘေးပတ်လည်မှာကျွန်တော်တို့ကတခုနဲ့တိုက်တယ်လေပြီးတော့ကျတော့သူ့ရဲ့လမ်းကြောင်းတိုင်းဖြစ်သွားဘူးပေါ့နော်ထစ်မနေအောင်ပေါ့နော်ဘာဖြစ်တာလဲဆိုတော့ကျွန်တော်ဘေးနေချော်တဲ့ဘေးနေကျွန်တော်ကဒီတောင်လေးတောင်မှာထိထားတယ်ကျွန်တော်တို့ဒါဒီဘေးကဂရင်းနဲ့ပဲတိုက်တိုက်ခုနကဒီနိုင်ရန်နဲ့ပဲတိုက်တယ်ပေါ့နော်အဲသူ့ကသူလူတယောက် ဟိုချောပြီးတော့ထွက်တော့မှာပေါ့နော်အဲအဲ့တူတွေ့တယ်ငါကျွန်တော်ဒီချာစဉ်းစားပြီးတော့ robot waiting စနစ်ပါတယ်ဒီ safety နဲ့ robot ကိုဝေဘာကြီးအတွက်ကျွန်တော်ဆောင်ရွက်ပေးနိုင်ခဲ့ပါတယ်ခင်ဗျာ
ဒီ covid 19မှာဆက်ဆော့ပြောရတဲ့အချိန်မှာပညာပေးလုပ်ငန်းတွေအတွက်ပါအထောက်အကူပေးတယ်ဆိုတာဘယ်လိုမျိုးပုံစံနဲ့ဒီအထောက်အကူပေးလဲပြောပြပေးပါရှင်
အဓိက covid 19ရောဂါကအဓိကကျွန်တော်ပထမဆုံးကမ္ဘာရဲ့ပထမဆုံးကပ်ရောဂါဖြစ်နေပါတော့နော်အဲဒါကြောင့်အရေးကြီးတာကကျွန်တော်ကပြည်သူတွေကဒီကပ်ရောဂါကြောင့်နားလည်ဖို့ဘယ်လိုကာကွယ်အရေးလုံးဝဆောင်ရွက်ရမလဲဆိုတာသိဖို့ပေါ့နော်ဒါဒီအချိန်ကာလကပထမဆုံးဟာလည်းဖြစ်တဲ့ကြောင့်လို့ဒါငုံဆုံမှုလုပ်ငန်းတွေဆောင်ရွက်ဖို့အရေးပါတဲ့ဒါလုပ်ငန်းတစ်ခုဖြစ်ပါတယ်။ဘာလို့ဆိုတော့ဒီကရောဂါတင်းလဲဖြစ်တယ်ဘယ်လိုကာကွယ်မှလည်းမသိဘူးနောက်ပြီးတော့အချိန်နဲ့တပြေးညီထိထိရအောင်လည်းပြည်သူတွေစီကိုအမြန်ရောက်ချင်တယ်ပေါ့နော်အဲ့ဒီအရာကြောင့်မလို့ drone ကိုအသုံးချပြီးတော့ဒါ drone မှာ speaker တက်ပြီးတော့ပေါ့နော်မြင့်ပြီးမီတာ50ခန့်နေပြီးတော့ဒါအသုံးချပြီးဒီအောက်ကနေကျွန်တော်တို့ဒါ mic နဲ့ပေါ့နော် on မယ်တခါအတန်သွန်ထားမယ်ကိုပြောချင်တဲ့အောင်ဒါမျိုးလုပ်မယ်ဆိုရင်ကျွန်တော်တရက်ွက်ကို drone နဲ့နှစ်ခေါက်လောက်တက်လိုက်ရုံနဲ့ဒါရက်ွက်မှာရှိရလူတွေအချိန်ကုန်ပြီးမှထိထိမိမိနဲ့ပေါ့နော်သိရှိရမယ်ဆိုတော့အဲ့လိုရည်ရွယ်ချက်နဲ့ပေါ့ဆောင်ရွက်ခင်ခြင်းဖြစ်ပါတယ်ဟုတ်ဆက
်အခုအသုံးချနေပါပြီလားဆက်
ဟုတ်ကဲ့ဒီ speaker room ကိုတော့ပြီးခဲ့တဲ့ covid 19 first wave မှာကနေကရန်ကုန်တိုင်းမှာရှိတဲ့မြို့နယ်တစ်ချောင်းမြို့နယ်ဇာတ်ရုံးကိုတုံးချပြီးတော့အကြည့်ပြီးလုပ်ငန်းတွေကိုဒါဆောင်ရွက်ပေးနိုင်ခဲ့ပါတယ်ခင်ဗျာ
သိပညာပေးတာအပြင်ဆေးဖြန့်တာကိုဘယ်နေရာတွေမှာလုပ်တာပါလဲဆရာ
ဆေးဖြန့်တော့ကျွန်တော်တို့ကတော့ဒီကျမကြီးဦးစီဌာနကိုကျွန်တော်တို့ဒါပို့ဆောင်ပေးရဲ့နောက်ပိုင်းမှာဒါတို့လုပ်ငန်းလူအချက်ပုံမူတည်ပြီးဆောင်ရွက်ပါလို့ပြောပါတော့နော်ဒါဆိုတော့ဆေးဖြန့်ခြင်းကတခြား site ဖက်တွေလည်းရှိကောင်းရှိနေတော့ပေါ့နော်ဒါကြောင့်မို့လို့ကျွန်တော်တို့ဒါ safe channel တော့လူတွေနဲ့ကျွန်တော်တို့ကဒါအနည်းဆုံးမဖြစ်ဖို့လိုအပ်တာပေါ့နော်အဲကြောင့်ကျွန်တော်တို့ကတော့ဘာအတွက်ရည်ရထားလဲဆိုတော့အဲဒီ quarantine center တွေလုပ်ဖို့နေရာတွေလူမရောက်ခင်ပေါ့နော်ဒါမှမဟုတ်လည်း quarantine center ကြီးပြီးနောက်ပိုင်းပေါ့နော် quarantine center တွေလူတွေဖိပြီးနောက်ပိုင်းဒါမှမဟုတ်လည်းဆေးရုံတွေကအဲလူတွေဖိပြီးနောက်ပိုင်းဒါမှမဟုတ်လည်းဆေးရုံအစ်စ်တွေလုပ်တဲ့အခါမှာ safe channel နဲ့ဟာမျိုးဒါမျိုးတွေကတော့သုံးတယ်မှာဖြစ်ပြီးပေါ့ဒါလူကြားထဲမှာဆိုရင်တော့ဒီအမှုန်ဆက်တွေကလူရတဲ့နေရာတွေရောက်နိုင်တဲ့အတွက်ကြောင့်မလို့မရှိတဲ့နေရာမျိုးတွေမှာလူမရောက်သေးတဲ့နေရာမျိုးတွေမှာပေါ့နော်ဒါမှမဟုတ်လည်းညပေါ့နော်ညပိုင်းတွေမှာဖြစ်ဖြစ်ဒါမျိုးတွေအသုံးချပြီးတော့ဆောင်ရွက်နိုင်မယ်ဆိုရင်အဆင်ပြေပါတယ်ခင်ဗျာ
ဒေါက်တာသဲမမောင်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ရွက်အောင်နော်
အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကြေညာပေးပါမယ်အမေရိကန်သမ္မတဒိုနယ်ထရမ့်ဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအနေနဲ့သိကြီးတာကိုသဘောပေါက်ပေမဲ့အရေးမကြီးသလိုမျိုးအမေရိကန်ပြည်သူတွေကိုသူပြောဆိုခဲ့တဲ့အသံဖိုင်ပေါ်ထွက်လာတာနဲ့ပတ်သက်ပြီးတော့ဖြေရှင်းဖို့ကြိုးစားနေပါတယ်။အမေရိကန်ပြည်သူတွေကိုပ້າကြောင်လိညာခဲ့တယ်လဲဆိုတဲ့သတင်းထောက်သူရဲ့အမေကိုသူမလိန်ခဲ့ပါဘူးဆိုပြီးသမ္မတထရမ့်ကအင်ပီရိုသတင်းစာရှင်းလင်းပွဲမှာခက်ပြက်ပြက်ပြန်ပြေးခဲ့တာပါ။ဆိုင်ရီးယားဘော့ဒ်ဝူဒ်ဝတ်ကသမ္မတထရမ့်ကိုဒီနေ့အစောပိုင်းမေးမြန်းထားတဲ့အသံဖိုင်ထဲမှာတော့ COVID-19 ကရောဂါနဲ့ပတ်သက်ပြီးပြည်သူပြည်သားတွေသိပြီးတော့စိတ်မပူအောင်ရှော့ပေါ်ပြောဆိုခဲ့တာလို့သမ္မတထရမ့်ကပြောဆိုထားတာပါ။အင်ပီရိုသတင်းစာရှင်းလင်းပွဲမှာမေးမြန်းခဲ့တဲ့ ABC သတင်းထောက်ရဲ့မိခွန်းဟာရိုင်းပြတဲ့မိခွန်းဖြစ်တယ်လို့လည်းသမ္မတကပြောဆိုခဲ့တာပါ။ဆိုင်ရီးယားဝူဒ်ဝတ်ရဲ့နောက်ဆုံးထုတ်ဆောင်အတွက်လူတွေ့မေးမြန်းခန်း18ကြိမ်ပြုလုပ်ခဲ့တာဖြစ်ပြီးအဲ့ဒီထက်ကသူပြောခဲ့ဆိုခဲ့တာတွေနဲ့ပတ်သက်လို့လည်းသမ္မတထရမ့်ကဖြေရှင်းဖို့ကြိုးစားနေပါတယ်။ကွန်ပျူတာတွေကိုအွန်လိုင်းကနေဖောက်ထွင်းခိုးဝင်ကြတဲ့အစိုးရကကြောထောက်နောက်ခံပေးထားတဲ့ဟက်ကာတွေကအမေရိကန်နိုင်ငံရေးမဲဆွဲစီယုံပွဲတွေစီယုံရေးအဖွဲ့နဲ့ဆက်ဆက်နေတဲ့အုပ်စုတွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေတိုးလုပ်လာတယ်လို့ Microsoft ကုမ္ပဏီကပြောပါတယ်။2016ခုနှစ်ကဒီမိုကရက်ပါတီမဲဆွဲစီယုံရေးအဖွဲ့ရဲ့ကွန်ပျူတာတွေကိုအွန်လိုင်းကနေခိုးဝင်ခဲ့တဲ့ရုရှားစစ်ထောက်လိုင်းရဲ့အဖွဲ့ကပဲနိုင်ငံရေးပါတီနဲ့အကြံပေးအဖွဲ့အပါအဝင်အဖွဲ့အစည်းပေါင်း200ကျော်ရဲ့ကွန်ပျူတာတွေကိုအွန်လိုင်းကနေဖောက်ထွင်းခိုးဝင်ဖို့ကြိုးစားခဲ့တယ်လို့လည်း Microsoft ကပြောပါတယ်။ American ပြည်ထောင်စုမှာ 9/11 အကြမ်းဖက်ဝရဆွဲတိုက်ခိုက်ခံရမှုနှစ်ပတ်လည်နေ့ဖြစ်တဲ့ဒီကနေ့မှာ Washington DC မြို့တော်အနီးက Virginia ပြည်နယ် Arlington မှာနှစ်ပတ်လည်အောက်မေ့ပွဲအခမ်းအနားကိုအွန်လိုင်းကနေပဲကျင်းပဖို့အစီအစဉ်ထားပါတယ်။မနေ့9နိုင်ခွဲမှာစတင်မဲ့အခမ်းအနားကိုခရိုင်ကုန်းမြို့တပ်ဖွဲ့ကအလံကန်ချစ်တဲ့တရုတ်ပြပြီးပန်းခွေချတာလေရင်ဝင်တိုက်ခဲ့တဲ့မနေ့9:38မိနစ်မှာခဏတာညှိတဲ့တားမျိုးတွေလည်းပါဝင်မှာပါနယူးယောက်မြို့ကမိုးမျောညင်းအောင်တက်ခဲခံရတဲ့နေရာမှာလဲအောက်မေ့ပွဲအခမ်းအနားကိုကြိုတင်ရိုက်ကူးထားတဲ့ဗီဒီယိုတွေကို9/11ပြတိုက်အင်တာနက်စာမျက်နှာမှာဒီကနေ့မနေ့ထုတ်လွှင့်ပြသရင်းကျင်းပမှာဖြစ်ပါတယ်ဒီကနေ့ညအတွက်ထိတ်တန့်ရသတင်းတွေကတော့ဒီလောက်ပါပဲရှင် VOA ကိုအားပေးနာဆင်တဲ့အတွက်ထူးကျေးဇူးတင်ပါတယ်သောသားရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းပါစေရှင်ကျွန်မနှောင်းလာပါ
This program has come to you from the Voice of America, Washington.